Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA မိကန်တန်ရဲ့2023ခုနှစ်ဇွန်လ29ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီနေ့မှာထုတ်လင်းပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့ကနေဓာတ်ရိုက်ထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မှာကျွန်မစုမမ
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ။ကျွန်တော်ကတော့ဝင်းမင်းပါအခုညထိတ်တန့်ရောက်တဲ့တင်တွေကိုမဆုမွန်နဲ့ပဲပြောပြပေးသွားမှာပါ။ဒီညအထူးခြားဆုံးသတင်းတွေထဲမှာတော့ယူကရိန်းဆိုင်ကိုရုရှားဒုံးနဲ့ပစ်တာကူညီတယ်လို့တန်တရားရှိသူကိုဖန်လိုက်ပါပြီ။ပြင်းထန်မှာတော့ရဲကလူငယ်တူပြစ်သက်လိုက်တာကိုဆန္ဒပြသူရာချီအဖမ်းခံလိုက်ရပါတယ်။နောက်အမေရိကန်နိုင်ငံခြားရေးဝန်ကြီးကတရုတ်နဲ့အတူရှင်တွဲနေထိုင်နိုင်မဲ့နေလဲရှာမရမယ်လို့ပြောလိုက်ပါတယ်။အခုလိုသတင်းတွေနဲ့ဒီတခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးမှာပါမစင်မရေ
။ဟုတ်ကဲ့ပါရှင်။ဒီညမှာတော်ရရှင်တွေကိုတင်ဆက်ပေးမယ်။နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ KNU တက်မဟာ1နယ်မြေတထုံခရိုင်ဘီလင်းနဲ့တထုံမြို့ကြားမှာရှိတဲ့ရွှေရောင်ပြတံတားကို KNLA PDF ပူပေါင်းတပ်တွေကအမနေ့တုန်းကမိုင်းခွဲပြီးတော့ဖျက်ဆီးလိုက်ပါတယ်လူသေဆုံးမှုတချို့လည်းရှိခဲ့ပါတယ
်ပထမတော့မိုင်းခွဲတဲ့အချိန်မှာကတော့ဒီမှာဟိုတင်းရောက်ကတော့ပြင်းပြင်းထန်ထန်နဲ့နေရောက်ကတော့ထိခိုက်တယ်ပေါ့နော
်ကရင်မျိုးသားလူမျိုးရေးတပ် KNLA PDF ကအခြေအနေကိုပြောပြပေးခဲ့တာပါဒီသတင်းအပြည့်စုံနဲ့အတူမြန်မာဘက်ကပို့ကုန်တွေကိုဘင်္ဂလားဒေ့ရှ်ဘက်ကကန့်တက်လိုက်တာကြောင့်ဒီလာထဲမှာတော့ရခိုင်နယ်စပ်ကုန်သွယ်မှုကျဆင်းသွားပါတယ်။လုံခြုံရေးနဲ့အလုတ်ကင်ရှာဖွေရခက်ခဲနေတဲ့အစီဒီယန်ဆီယာမတွေရဲ့စိန်ခေါ်မှုအခက်အခဲတွေအခြေအနေနောက်မြန်မာအိန္ဒိယထိုင်းနိုင်ငံမှာယဉ်ကျေးပိတ်ဆို့မှုကိုဘလို့နည်းပညာနဲ့ဖြေရှင်းနေသလဲဆိုတော့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုချိန်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြပေးပါမယ်ရှင်
။ယူကရိန်းကစားတောက်ဆိုင်ကိုရုရှားဒုံးနဲ့တိုက်ပြီးသေဆုံးသူထက်တိုးကတိုက်ခတ်မှုမှာကူညီတယ်လို့တနင်္လာရှိသူကိုဖမ်းပြီးပြစ်ဒဏ်ပေးဖို့ရှိနေပါတယ်။ယူကရိန်းရဲ့ခရမစ်ဒော့စ်မြို့ကစားတောက်ဆိုင်ကိုတိုက်ခိုက်မှုကြောင့်သေဆုံးသူဒီနေ့တဦးထက်တွေ့ပြီးစုစုပေါင်းသေဆုံးသူက12ဦးထိတိုးလာချိန်မှာသမ္မတဗလော်ဒီမာဇယ်လန်စကီကရုရှားတိုက်ခတ်မှုကိုကူညီပေးခဲ့သူတွေကိုအမြင့်ဆုံးအပြစ်ဒဏ်ပေးရမယ်လို့ပြောလိုက်ပါတယ်။သမ္မတဇယ်လန်စကီကအခုလိုကြမ်းဖက်မှုမှာကူညီလို့မရဘူးဆိုတာကဘာမှနားမလည်သေးဘူးဘသူကိုမဆိုနိုင်ငံတကာအတိုင်းဝိုင်းတစ်ခုလုံးကအရေးယူမှကိုရမယ်အခုပြစ်မှတ်ပြပေးသူကိုလည်းနိုင်ငံတော်တစ္ဆာဖောက်လုပ်ချက်မှုနဲ့တရားစွဲထားပြီးတစ်သက်တစ်ကျွန်းအထိအပြစ်ဒဏ်ချနိုင်တယ်လို့မနေ့ညကတိုင်းပြည်ကိုပြောတဲ့ပုံမှန် TV မင်းကွန်းနဲ့ထည့်ပြောခဲ့တာပါယူကရိန်းရှေ့ပိုင်းဒေါနက်စ်ပြည်နယ်တိုက်ပွဲရှေ့တန်းစစ်မှန်တာအနောက်ဘက်မှာရှိတဲ့ဒီခရမစ်တော့ကမြို့ကပီဇာဆိုင်တဲ့တိုက်ခိုက်မှုတွေသေဆုံးမှုမှာကလေးသုံးဦးထိပါခဲ့ပြီးဒဏ်ရာရသူပေါင်းကလည်း60ထိတိုးလာနေတယ်လို့ယူကရိန်းရာရှိတွေကဆက်ပြောနေပါတယ်။ရုရှားရဲ့ဒီတိုက်ခိုက်မှုတွေအခုပြစ်မှတ်ကိုလမ်းပြပေးခဲ့သူလို့တန်လျာရှိသူတူကိုလည်းဖမ်းချလိုက်ပြီးလို့ယူကရိန်းတံပြန်ထောက်လိုင်းဌာနကမနေ့ကပဲထုတ်ပြန်ထားပါတယ်။ဒီတိုက်ခိုက်မှုစဖြစ်ဖြစ်ချင်းမနေ့တုန်းကတော့အနည်းဆုံးလူ9ဦးသေဆုံးပြီးအယောက်90ကျော်သာဒဏ်ရာရခဲ့အယောက်50ကျော်သာဒဏ်ရာရခဲ့တယ်လို့ယူကရိန်းရာရှိတွေကပြောခဲ့ပါတယ်။အခုလိုချိန်မှာယူကရိန်းနေတိုဝင်မကိုထောက်ခံပေမဲ့ရှိထားတဲ့စံနှုန်းသတ်မှတ်ချက်တွေကိုတော့ရှော့မပေးသင့်ဘူးလို့ဒိမန်နိုင်ငံခြားရေးဝန်ကြီးကပြောလိုက်ပြီးယူကရိန်းနိုင်ငံခြားရေးဝန်ကြီးဘက်ကတော့ရှေ့လနေတိုထိပ်သီးဝဲမတိုင်ခင်ဒီအဖွဲ့ဝင်အစင်တန်းကိုရှင်းပြသင့်ပြီလို့ပြန်ပြောလိုက်ပါတယ်ခင်ဗျာ
အခုသတင်းပတ်အစောပိုင်းမှာတော့ဆယ်ကျော်သက်အရွယ်လူငယ်တအူးကိုပြင်သစ်ရဲတပ်ဖွဲ့ကပြစ်တက်ခဲ့ပါတယ်။ဒါကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့ဆန္ဒပြခဲ့ကြသူလူအယောက်150လောက်ကိုပြင်သစ်မြို့တော်ပါရီနဲ့တခြားမြို့တွေမှာဖမ်းဆီးထိန်းသိမ်းလိုက်တယ်လို့ပြင်သစ်အရာရှိတွေကဒီကနေ့ပြောပါတယ်။ပြင်သစ်ပြည်ထောင်ရေးဝန်ကြီးဂျရက်ဒမနင်ကလည်းအခုလိုစုပူအောင်ကြွမှုကိုမတားဆီးနိုင်တဲ့သူတွေကို Twitter လူမှုကွန်ရက်ကနေတဆင့်ပြစ်တင်ပြောကြားလိုက်ပါတယ်။မျိုးတော်ခမ်းမာရီစာတင်ကြောင်းနေရဲစခန်းတွေကိုမိရှို့တဲ့လောက်ရက်ကတော့သီးခံနိုင်စရာမရှိတဲ့တိုင်းပြည်ရဲ့ဂုံတိတ်ခါကိုထိခိုက်အောင်လှုပ်ဆောင်တဲ့လောက်ရက်ဖြစ်တယ်လို့ပြင်သစ်ပြည်ထောင်ရေးဝန်ကြီးကပြောပါတယ်။ဆင်းရဲနွမ်းပါသူတွေနေထိုင်တဲ့အရက်ကလူတွေပေါ်ရဲတပ်ဖွဲ့ကနေစနစ်တကျနှိမ်ချပြီးဆက်ဆံနေဆိုတဲ့ဆွဆွဲချက်နဲ့မျိုးတော်ပါရီအပါအဝင်တခြားမျိုးကြီးတော်တော်များများမှာကန့်ကွက်ဆန္ဒပြကြဖို့တက်ကြွလှုပ်ရှားသူတွေကလှုံ့ဆော်ခဲ့တာဖြစ်ပါတယ်။နန်ထမ်းမြို့မှာတော့အသက်18နှစ်အရွယ်လူငယ်တဦးကိုရဲတပ်ဖွဲ့ကနေပြီးတော့ရင်စည်းကမ်းချိုးဖောက်မှုနဲ့ပြီးခဲ့တဲ့ငါနေကတားဆီးစစ်စေးရကနေပြစ်ခတ်တက်ဖြတ်လိုက်တာဖြစ်ပါတယ်။သူတေဆုံးသွားတာကိုအတိမတ်ပြုတဲ့အနေနဲ့လမ်းပေါ်ထွက်ပြီးဆန္ဒပြကြဖို့အဲ့ဒီတေဆုံးသွားတဲ့ဆယ်ကျော်သွက်အရေလူငယ်ရဲ့ မိခင်ကလှုံ့ဆော်ခဲ့တာဖြစ်ပါတယ်ပြင်သစ်သမ္မတအီမနျူအယ်မက်ခရွန်ကတော့ဒီပြစ်ခတ်တပ်ဖြတ်မှုဟာဘလို့မှဖြေရှင်းချက်ထုတ်လို့မရတဲ့ခွင့်မလွတ်နိုင်တဲ့လုပ်ရဖြစ်ပါတယ်လို့ဒီကနေ့ကြာသတင်းတွေမှာပြောပါတယ်လက်ရှိမှာတော့အဲ့ဒီပြစ်ခတ်ခဲ့တဲ့အရေးအယာရှိတဲ့လုပ်ရကိုစုံစမ်းစစ်ဆေးသွားမယ်လို့ပြင်သစ်တရားရုံးကပြောပါတယ်ရှင်
အမေရိကန်အနေနဲ့တရုတ်နဲ့ငြိမ်းချမ်းစွာအတူရှင်တွဲနေထိုင်မဲ့နီလန်ကိုရှာမရတော့မယ်လို့နိုင်ငံခြားရေးဝန်ကြီးကပြောလိုက်ပါတယ်။အမေရိကန်နဲ့တရုတ်နှစ်နိုင်ငံလုံးဟာကမ္ဘာမြေပုံပေါ်ကပျောက်သွားမှာမဟုတ်လို့အခုလိုမဖြစ်မနေလို့လောက်ရမှာကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်က
Bottom line is this. China's not going away. We're not going away. So in the first instance we have to find a way.
အခြေခံအဖြစ်တော့တရုတ်နိုင်ငံလည်းဘယ်ကိုမှပျောက်သွားမှာမဟုတ်ပဲကျွန်တော်တို့လည်းဘယ်စီးမှပျောက်ပြတ်သွားမှာမဟုတ်ပါဘူးပထမဆုံးလက်တွေ့လောက်ရမှာကတော့အတူရှင်တွဲနေထိုင်ဖို့နဲ့ငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ဖို့နီးရအောင်ရှာရမှာပါပဲလို့ပြောသွားတာပါအမေရိကန်နဲ့တရုတ်ကြားဆက်ဆံရေးပေါ်ကမ္ဘာနိုင်ငံတွေကဆွေးနွေးနေချိန်မှာနိုင်ငံခြားရေးဝန်ကြီးဘလင်ကန်ကဆက်ပြီးဒီကမ္ဘာစီးပွားအင်အားအကြီးဆုံးနှစ်နိုင်ငံကြားကုန်သွယ်ရေးကလည်းခွဲခြားလို့မရပါဘူးလို့မနေ့ကပဲနယူးယောက်မြို့ကနေပြောခဲ့ပါတယ်နယူးယောက်မြို့ကနိုင်ငံခြားဆက်ဆံရေးကောင်စီမှမိကွန်းပြောရမှာဘလင်ကန်ကပဲအမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားအကြီးအကျယ်ပြိုင်ဆိုင်နေတဲ့အခြေအနေကိုကျွန်တော်တို့သိပါတယ်လို့လည်းထည့်ပြောခဲ့ပါတယ်။ဒါအပြင်ဒီနှစ်နိုင်ငံရှင်ပြန်မှုကစေခေလွန်ကာလကိုထင်ဟပ်နေတယ်လို့သုံးသပ်တာတချို့ရှိနေပေမဲ့ဒီကနေအလုံးအန်ဒီယဖြစ်စေတဲ့ပဋိပက္ခတွေအစင်ထိရောက်မသွားပါစေဖို့တန်ဋိဌံချထားပါတယ်လို့လည်းဝန်ကြီးဘလင်ကန်ကဆက်ရှင်းပြခဲ့ပါတယ်။ဒီနှစ်နိုင်ငံကြားတင်းမာမှုတွေရှိပေမဲ့လည်းပြီးခဲ့တဲ့နှစ်အမေရိကန်နဲ့တရုတ်ကုန်သွယ်ပမာဏဟာမကြုံစဘူးတိုးတက်လာခဲ့တာကြောင့်ကုန်သွယ်ရေးမှာခွဲခြားလို့မရတော့ဘူးဆိုတာကိုဝန်ကြီးဘလင်ကန်ကလေးနဲ့ထောက်ပြသွားပါတယ်။လာမယ့်သတင်းပတ်တွေအတွင်းအမေရိကန်ဘဏ္ဍာရေးဝန်ကြီးဂျန်နက်ယယ်လင်တရုတ်နိုင်ငံကိုသွားမယ်လို့မျှော်လင့်ရပြီးဒီခေတ်စဉ်မှာတိုင်ခင်ဝန်ကြီးဘလင်ကန်ရဲ့တရုတ်နဲ့ပတ်သက်တဲ့မှတ်ချက်အခုလိုထွက်လာတာပါခင်
။ပြိုင်ဘက်ပြည်သူစစ်အဖွဲ့ RSF ကနေပြီးတော့ဖမ်းဆီးထားတဲ့ဆူဒန်စစ်သား125ယောက်လွတ်မြောက်ရေးအတွက်သူတို့ဂျားဝင်ပြီးတော့ဆောင်ရွက်ပေးခဲ့တယ်လို့နိုင်ငံတကာကြက်ချင်းဒီအဖွဲ့ ICRC ကဒီကနေ့ပြောကြားလိုက်ပါတယ်ပြန်လွတ်လာတဲ့စစ်သားတွေက44ယောက်ဟာဒဏ်ရာရထားကြပေမဲ့ခါတွန်ကနေပြီးတော့ဝက်မဒနီကိုခီးသွားနိုင်တဲ့အနေထားရှိတာကြောင့်ကြံတဲ့သူတွေနဲ့အတူလိုက်ပါသွားဖို့ ICRC ကကြေညာချက်မှာဖော်ပြထားပါတယ်အခုလိုမျိုးဆောင်ရွက်ပေးနိုင်တဲ့အတွက်ဒီဆူဒန်စစ်သားတွေဟာမိသားစုဝင်နေတဲ့အတူအစ္စလာမ်ဘာသာဝင်တို့ရဲ့ Eid al-Adha ပွဲတော်ကိုဆင်နွှဲနိုင်မှာဖြစ်တဲ့အကြောင်းနဲ့နှစ်ဖက်စလုံးကတောင်းဆိုလာတဲ့ဆိုရင်ဗမ်းမလိုက်ဖဲနဲ့ဖမ်းဆီးခံထားရတဲ့သူတွေပြန်ပြီးတော့လွတ်မြောက်အောင်ဆောင်ရွက်ပေးသွားမှာဖြစ်တဲ့အကြောင်းဆူဒန်နိုင်ငံဆိုင်ရာ ICRC အကြီးအကဲ Jinx Christophe Santos ကပြောပါတယ်ဗုဒ္ဓဖူးနေ့ကပြန်လွတ်လာတဲ့ဒီစစ်သားတွေဟာဒဏ်ရာရထားတဲ့ Darfur ဒေသမှာဖမ်းဆီးခံထားရတဲ့ဒဏ်ရာရစစ်သား14ယောက်ပြန်လည်လွတ်မြောက်ရေးအတွက်ဆောင်ရွက်ပြီးမှဖြစ်ပေါ်လာတာလို့ ICRC ကပြောပါတယ်။ဆူဒန်စစ်တပ်နဲ့ RSF တို့အဖွဲ့တို့ကြားမှာဧပြီလလယ်ကနေစပြီးတော့တိုက်ပွဲတွေဖြစ်ပွားခဲ့တာမှာတော့လူပေါင်း 3,000 လောက်အသက်ဆုံးရှုံးခဲ့ရပြီးဖြစ်တယ်လို့ဆူဒန်ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။နှစ်ဖက်ကြားမှာအပြစ်ခံရစဲရေးဆိုင်ရာသဘောကျူညီချက်တွေကလည်းအကြိမ်ကြိမ်ပြတ်ခဲ့ပြီးဖြစ်ပါတယ်ရှင်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလမီတာ190 kHz 1505အနီးလို့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသရဆင်နာပြဗီယိုအမေရိကန်တန်ရဲ့ကြာသပတေးညသတင်းတွေကိုဆက်ပြောပြပေးနေပါတယ်စီးပွားအကြက်တဲကြုံပြီးဒေဝါလီခံထားရတဲ့တိရီလင်္ကာနိုင်ငံကိုကမ္ဘာဘဏ်ကဒေါ်လာတန်းရာတွေချီထောက်ပံ့ပေးလိုက်ပါပြီ။နိုင်ငံခြားရန်ငွေပြတ်ပြီးကျွေးမီမဆက်နိုင်လို့မနစ်ကပဲဒေဝါလီခံထားရတဲ့တိရီလင်္ကာကိုဘန်ဒါရီအသုံးစင်းတဲ့လူမှုဖူလုံရေးအတွက်အမေရိကန်ဒေါ်လာတန်း900ထောက်ပံ့ဖို့ကမ္ဘာဘဏ်ကဒီနေ့အတည်ပြုပေးလိုက်တာပါ။ဒါအပြင်နိုင်ငံတကာငွေကြေးရမငွေအဖွဲ့ IMF ကလည်းတိရီလင်္ကာအတွက်အလားတူပိုကြီးမားတဲ့ငွေကြေးအကူအညီဒီနေ့မက်စလာတို့ကပြရခဲ့ပြီးဖြစ်ပါတယ်အခုကမ္ဘာဘဏ်ကပေးထားတဲ့ကဒေါ်လာတန်း900လောက်ကိုဘန်ဒါရီအသုံးစည်းအတွက်သုံးမှာဖြစ်ပြီးဒေါ်လာတန်း100ကတော့ငွေကြေးအကျပ်တဲကြောင့်အဆိုးအဝါဆုံးထိခိုက်ခံရသူတွေအတွက်လူမှုစောင့်ရှောက်ရေးအကူအညီတွေပေးဖို့ပြင်ဆင်ထားပါတယ်သီရိလင်္ကာစီးပွားရေးတည်ငြိမ်လာဖို့အခြေခံအဆောက်အအုံပြုပြင်ပြောင်းလဲဖို့နဲ့ဘေးရန်တွေကြာရောက်နိုင်တဲ့ဆင်းရဲနွမ်းပါသူတွေကိုကာကွယ်ဖို့ကမ္ဘာဘဏ်ကလည်းမဟာဗျူဟာချလုပ်နေပြီလို့သီရိလင်္ကာဆိုင်ရာဌာနကိုယ်စားလှယ် Ferris Hedges Savos ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ ဒီရေရှည်ထောက်ပံ့တဲ့ပြည်ပြင်ပြောင်းလဲမှုတွေလှုပ်ဆောင်သွားမယ်ဆိုရင်စိမ့်လန်းဆိုပြေပြီးအကြက်တဲတွေကိုကြံ့ကြံ့ခံနိုင်ကအားလုံးပါဝင်နိုင်တဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေဆောင်ရွက်နိုင်မယ်လို့လည်းဒီကမ္ဘာပံဌာနကိုယ်စားလှယ်ကပြောခဲ့ပါသေးတယ်ခင်ဗျာ
ဆွေဒီနိုင်ငံမှာရှိတဲ့အီရတ်နယ်ပွားတွေကကိုရန်ကျမ်းစာအုပ်ကိုမီးရှို့ခဲ့တဲ့လုပ်ရက်ကကမ္ဘာတဝန်းမှာရှိတဲ့မွတ်စလင်တွေကိုအမျက်ဒေါသထွက်စေလိမ့်မယ်လို့အာရေဗီယာနဲ့တခြားအရှေ့လယ်ပိုင်းနိုင်ငံတွေကဒီကနေ့သတိပေးပြောကြားလိုက်ပါတယ်။ဆွေဒီနိုင်ငံကိုလွန်ခဲ့တဲ့နှစ်အနည်းငယ်ကတည်းကပြောင်းရွှေ့အခြေချနေထိုင်ခဲ့တဲ့အသက်38နှစ်အရွယ်ဆယ်ဝွန်မိုမီကာဆိုသူကစတော့ဟ ோம் မျိုးကအကြီးဆုံးဗလီရဲ့ရှေ့မှာမနေ့ဗုဒ္ဓဖူးနေ့တုန်းကရဲတွေအများပြားရဲ့စောင့်ကြပ်မှုတွေအောက်မှာပဲကိုရန်ကျမ်းစာအုပ်ကို6ထောင်နဲ့တက်နေပြီးတော့အထဲကစာရွက်တွေကိုမီးရှို့ခဲ့တာဖြစ်ပါတယ်။အဲ့ဒီလိုမျိုးလှုပ်ဆောင်ခွင့်ပြုဖို့ Stop Home မျိုးကရဲတပ်ဖွဲ့ကလွတ်လပ်စွာပြောခွင့်ရှိတယ်ဆိုတဲ့ပြဋ္ဌာန်းချက်အရခွင့်ပြုချက်ချပေးခဲ့တာဖြစ်ပေမဲ့နောက်ပိုင်းမှာတော့စူပူမှုဖြစ်အောင်တွေးထိုးလှုံ့ဆော်မှုတွေနဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်နေတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ကမ္ဘာတဝန်းမှာရှိတဲ့မွတ်စလင်တွေအစ်ဘွဲတော်ကျင်းပနေချိန်မှာ Saudi Arabia နိုင်ငံမက္ကာမြို့ကိုလည်းဖျားဘူးတွေတွားနေကြတဲ့အချိန်မှာအခုလိုမျိုးအီရတ်နယ်ပွားကကိုရန်ကျမ်းကိုမီးရှို့တဲ့လုပ်ရဖြစ်လာခဲ့တာဖြစ်ပါတယ်။အခုလိုမျိုးအစိုးရတအုပ်ကိုကိုရန်ကျမ်းစာအုပ်မီးရှို့ခွင့်ပြုတဲ့အပေါ်မှာလည်းအီရန်နိုင်ငံဘက်ကကန့်ကွက်ရှုံချထားပါတယ်ရှင်။
ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကို Facebook ကနေချက်ချင်းဆိုင်ငံ့မှု Facebook ပိုင် Meta ဘုတ်အဖွဲ့ကတောင်းဆိုလိုက်ပါတယ်။ Facebook Internet ဆာမနာကိုပိုင်တဲ့ Meta ကုမ္ပဏီကြီးကိုကြီးကြပ်ရတဲ့ဒီဘုတ်အဖွဲ့ကဝန်ကြီးချုပ်ဟွန်ဆန်အနေနဲ့ကုမ္ပဏီရဲ့အကြမ်းဖက်ချိန်ချမှုဆိုင်ရာစီမင်းချုပ်ဖောက်တဲ့ဗီဒီယိုဖိုင်တင်ခဲ့လို့6လဆိုင်ငံ့မှုတောင်းဆိုတာလို့ဒီနေ့ရှင်းပြလိုက်ပါတယ်။ဒီ Meta ကုမ္ပဏီရဲ့ငွေကြေးထောက်ပံ့မှုရယူထားပေမဲ့ကြီးကြပ်မှုတွေကိုတော့တည်ထက်လှုပ်ဆောင်ခွင့်ရှိတဲ့ဒီဘုတ်အဖွဲ့ကပဲဟွန်ဆန်ရဲ့ဗီဒီယိုတင်ဆက်ထားတာကမှားယွင်းနေတာမို့ Facebook ကလည်းဖယ်ရှားပစ်ဖို့အမိန့်သဘောထုတ်ပြန်လိုက်တာပါ။ Meta ကုမ္ပဏီဘက်ကလည်းဒီဗီဒီယိုကိုဖြုတ်ချပစ်ဖို့သဘောတူပါတယ်လို့စာရေးအကြောင်းကြားထုတ်ပြန်ခဲ့ပေမဲ့ထပ်မံစစ်ဆေးသုံးသပ်မှုတွေလုပ်ပြီးမှသာဟွန်ဆန်ရဲ့အကောင့်ရဆိုင်ဖို့အကြံပြုတာကိုတုံ့ပြန်မယ်လို့ပြောခဲ့ပါတယ်။ဘုတ်ဖွဲ့ဆွဆွဲချက်တဲ့မှာဟွန်ဆန်နေတဲ့နိုင်ငံရေးပြိုင်ဘက်တွေကိုရိုက်နှက်ဆုံးမနိုင်တာနဲ့ဒီပြိုင်ဘက်တွေရဲ့အိမ်ကိုကိုင်းစတာတွေဆေးလွတ်ပြီးခုလိုလုပ်နေတာကိုဇန်နဝါရီလတည်းကတင်ထားတဲ့ဗီဒီယိုဖိုင်နဲ့ဖော်ပြထားတယ်လို့ဆိုပါတယ်ခင်ဗ
ျ။ကမ္ဘာစည်းဝါးရေးကိုကိုစားပြုတဲ့နိုင်ငံ130ကသူတို့နိုင်ငံငွေကြေးတွေကို digital ငွေကြေးဖြစ်နေပြောင်းလဲဖို့နီးလမ်းတွေရှာနေတဲ့အကြောင်းအမေရိကန်ပြည်ထောင်စုက Atlantic Council ရဲ့စစ်တမ်းတစ်ခုမှာဖော်ပြပါရယ် G20 စီးပွားရေးအားအင်အားကောင်းတဲ့နိုင်ငံတွေထဲမှာအာဂျင်တီးနားနိုင်ငံကနေလွဲတော့တခြားနိုင်ငံတွေဟာ digital ငွေကြေးကိုသုံးစွဲဖို့အစပြုလှုပ်ဆောင်တာဒါမှမဟုတ်စတင်လှုပ်ဆောင်တာတွေရှိတယ်ဆိုပြီးတော့စစ်တမ်းမှာဖော်ပြပါရှိပါတယ်ရှင်ကြာသပတေးနေ့ညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူကျမစုမုံကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုစတိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ KNU တပ်မဟာ1နယ်မြေတထုံခရိုင်ထဲမှာရွှေရောင်ပြတံတားကို KNU ဘက်ကနေပြီးတော့ပူးပေါင်းတပ်တွေကမနေ့ညတုန်းကမိုင်းခွဲပြီးတော့ဖျက်ဆီးမှုအခြေအနေသတင်းကိုပြောပြပေးကြပါမယ်။ကရင်မျိုးသားစည်းရုံး KNU တပ်မဟာ1နယ်မြေတထုံခရိုင်ဘီးလင်းနဲ့တထုံမြို့ကြားမှာရှိတဲ့ရွှေရောင်ပြတံတားကိုကရင်မျိုးသားလူမျိုးရေးတပ် KLA PDF ပူးပေါင်းတပ်တွေကမနေ့ညတုန်းကမိုင်းခွဲဖျက်ဆီးလိုက်ပါတယ်။မိုင်းခွဲဖျက်ဆီးမှုအတွင်းမှာတော့အိမ်စီးကား3စီးတံတားအုပ်ကိုထိုးချပြီးတော့ဒီလူတအူးအသက်ဆုံးခဲ့ရပါတယ်။ဒီကနေ့တံတားဖောက်ခွဲခံရတဲ့နေရာကိုလာပြီးတော့ကြီးရှုတဲ့စစ်ကောင်စီအဖွဲ့ဝင်တွေကိုလည်းဒရုန်းနဲ့တိုက်ခိုက်ခဲ့တယ်လို့ပူးပေါင်းတပ်တွေကပြောပါတယ်။ဒီကြောင့်အသေးစိတ်ကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။
ရန်ကုန်မော်လမြိုင်မြဝတီကားလမ်းမကြီးပေါ်မှာရှိတဲ့ဘီလင်းမြို့နယ်တဲကရွှေရောင်ပြတံတားကိုကရင်မျိုးသားအစည်းအရုံး KNLA တပ်ရင်းနှင့်နဲ့ပူးပေါင်းတပ်တွေကဇွန်လ28ရက်နေ့ညပိုင်းမှာဖောက်ခွဲဖျက်ဆီးလိုက်လို့တံတားပေါ်သွားနေတဲ့ကားမစီတံတားအောက်ကိုထိုးချပြီးတိမ်မောက်ခဲ့တာကြောင့်လူတအူးသေဆုံးပြီးဒဏ်ရာတချို့ရရှိခဲ့တယ်ဆိုပြီး KNLA PDF ပူးပေါင်းတပ်ဖွဲ့ဘက်ကပြောပါတယ
်တမဟာတိုင်ရင်းနဲ့အခွဲရဲ့တိုင်ရင်းမှတစ်ခွဲသုံးပေါ့နော်အဲ့ဒီဘက်ကတော့အဲ့ဒီကဖေးတော့မအဲ့ဒီဖွဲရဲ့အဲ့ဒီမှာသူရဲ့အဲ့ဒီ PDF ပေါ့ဒီနာပြီးနေနေပဲ PDF အဖွဲရဲ့ပေါ့အဲ့ဒီတော့ပူပါမလို့တာမအောင်နာပြီးဘီနီဖတ်သားထားရင်ပေါ့ပူပါမမပထမတော့မိုင်းခွဲတဲ့အချိန်မှာကတော့ဒီမှာဟိုတယောက်ကတော့ပြင်းပြင်းပြင်းပြင်းရဲ့နှစ်ယောက်ကတော့ထိခိုက်တယ်ပေါ့နော
်မနေ့ညကဒီဖြစ်ရပြီးဒီကနေ့ဇွန်လ29ရက်နေ့မနေ့ပိုင်းမှာလဲအဲ့ဒီနေရာကိုလာရောက်ကြည့်ရှုခဲ့တဲ့စစ်ကောင်စီလက်အောက်ခံဌာနဆိုင်ရာဝန်ထမ်းတွေကိုဒရုန်းနဲ့တိုက်ခိုက်ခဲ့တာကြောင့်ဒီကနေ့မှလည်းထိခိုက်ဒေဆုံးမှုတွေရှိတယ်ဆိုပြီးပူးပေါင်းတပ်ဖွဲ့တွေဘက်ကပြောပါရယ်ဒ ဒရာမိုင်းခွဲခံရမှုကိုစစ်ဆေးဖို့ရောက်လာတဲ့အမှတ်၃၃၀တလီလေးကျောင်းရံကာကွယ်ရေးတပ်ရင်းတထုံမြို့နယ်စီမံအုပ်ချုပ်ရေးအဖွဲ့ဝင်တွေအမှတ်၃၃၀တလီလေးကျောင်းရံကာကွယ်ရေးတပ်ကတာဝန်ရှိသူတွေအမှတ်ကိုစစ်အခြေခံလေ့ကျင့်ရေးတပ်ကတာဝန်ရှိသူတွေကိုပူးပေါင်းတပ်ဖွဲ့တွေဘက်ကဒရုန်းနဲ့ဘုံးခွဲတိုက်ခိုက်တာတွေဆက်လုပ်ခဲ့တာလို့သိရပြီးထိခိုက်ဒေဆုံးမှုတွေရှိတ ဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ရှီယောင်ပြတရားဟာစစ်ကောင်စီဘက်ကထောက်ပို့လုပ်နေတဲ့တရားဖြစ်တာကြောင့်အခုလိုမျိုးဖျက်ဆီးမှုတွေလုပ်တာဆိုပြီးပူးပေါင်းတပ်ဖွဲ့တွေဘက်ကပြောပါရတယ်။တရားရဲ့၃ပုံ၂ပုံလောက်ပျက်စီးသွားပြီးကားလမ်းတလမ်းစာသာကျန်တော့တဲ့အတွက်ကားတွေပိတ်ဆို့မှုတွေလည်းဖြစ်နေပါရတယ်။ဒါပေမဲ့လမ်းနှစ်ဖက်ကကားတွေကိုတနည်းစီမောင်းခွင့်ပေးပြီးစစ်ကောင်စီကလုံခြုံရေးကိုတော့တင်းကျပ်ထားကြောင်းမျက်မြင်တွေ့ရှိသူတို့ကပြောပြပါရတယ်။
ဟိုပါဘောနာမထွက်သေးတဲ့ကားကြတော့အကုန်လုံးကျတာကျတယ်လမ်းမပေါ်ကားတွေပဲတော်နေကြတာပထမဖြစ်တော့အဲ့ဒီတရားခွဲတဲ့ချိန်မှာကားကျတော့တယောက်တည်တယ်လောလောဆယ်တော့ကျွန်တွေ့ကြတော့ဗောလောလောဆယ်တော့
ဘီလင်းမြို့နယ်အခြေဆိုင်စစ်ကောင်စီရဲ့အမြောက်တက်ရင်314ကလည်းဒီဖြစ်ရက်ပြီးဘီလင်းနယ်တဝိုက်ကကျေးရွာတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်ဆိုပြီးဒေသခံတွေကပြောပါတယ်အခုဖြစ်ရက်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်လာတော့မတွေ့ရသေးပါဘူးရှင်
ဒါကတော့ KNU တက်မဟာတင်နေမြေတထုံခရိုင်ဘီးလင်းနဲ့တထုံမြို့ကြားကရွှေရောင်ပြတံတားကိုကရင်မျိုးသားလူမျိုးရေးတပ်နဲ့ပူးပေါင်းတပ်တွေကမိုင်းခွဲဖျက်ဆီးခဲ့တဲ့အခြေအနေသတင်းကိုမအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မြန်မာဘက်ကပို့ကုန်တွေကိုဘင်္ဂလားဒေ့ရှ်ဘက်ကကန့်သတ်လိုက်တဲ့အခြေအနေသတင်းကိုတင်ပြပေးကြပါမယ်မြန်မာဘက်ကပို့ကုန်တွေကိုဘင်္ဂလားဒေ့ရှ်နိုင်ငံကကန့်သတ်လိုက်တာကြောင့်ဒီလာထဲမှာရခိုင်နယ်ဇက်ကုန်သွယ်မှုတွေကျဆင်းသွားတယ်လို့နယ်ဇက်ကုန်သွယ်ရေးတာဝန်ရှိသူတွေကပြောပါတယ်မြန်မာပို့ကုန်တွေကိုဘင်္ဂလားဒေ့ရှ်ဘက်ကဘာကြောင့်ကန့်သတ်တယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရပါဘူးလက်ရှိမှာတော့ပို့ကုန်က၃မျိုးသာတင်ပို့လို့ရနေပြီးတော့နယ်ဇက်ကုန်သွယ်ရေးတိတိတသားကျဆင်းနေတဲ့အခြေအနေကိုရန်ကုန်ကပေးပို့ထားတဲ့သတင်းကိုဇော်ဝင်းလိုက်ပြောပြပေးပါရှင
်ပြီးခဲ့တဲ့ AP လာသမိုင်းကဆလို့ရခိုင်ပြည်နယ်မောင်တော်နယ်စစ်တွေကနေပို့ဆောင်နေတဲ့ကုန်ပစ္စည်းတချို့ကိုဘင်္ဂလားဒေ့ရှ်ကဝယ်ယူတာတွေရပ်တန့်လိုက်တာကြောင့်ကုန်သွယ်မှုပမာဏကျဆင်းနေတယ်လို့ကုန်သည်တွေကပြောပါတယ်လက်ရှိမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုကုန်ပစ္စည်း၃မျိုးကိုပဲတင်ပို့ခွင့်ရတော့တယ်လို့မောင်တော်နယ်ဇက်ကုန်တယ်အတင်ဒုက္ခဦးအောင်ဆန်သိန်းက VOE ကိုပြောပါတယ
်အရင်ကတော့ကုန်စုံပေါ့ဗျာတော့ဒီချင်းဟိုသဘောကကျက်သွင်းလို့နောက်တော့ဗာလဲကွန်တီအမျိုးမျိုးဗျာအရင်ကတော့ကုန်လုံးပစ္စည်းကိုတိုးစုကိုပို့လို့ရတယ်လေနော်အခုကသူတို့ကနေပြီးဒီတလန်းလန်းကြတယ်မှာသူတို့လိုချင်တဲ့ပစ္စည်းကိုပဲဒီကဒီတို့နောက်ကျတဲ့ဖြူဒီဟွာဒီငင်းဒီသုံးခုလောက်ပဲအဓိကတော့ဒီကိုတင်ပို့လို့ရမမမလမ်းခံဘူးဟောကသူမှဒီတဖို့ကဒီကြီးလုံနေတဲ့ဟာကိုပဲသူတို့အဲ့ဒီလိုပဲအခုကွန်ဖီရီအဲ့လိုပဲဒုက္ခဒီမှာတအားတခွာရောင်းနေရတာလေနော
်ဘင်္ဂလားဒေ့ရှ်အနေနဲ့မြန်မာပို့ကုန်တွေကိုဘာကြောင့်ကန့်တက်လိုက်တယ်ဆိုတာရှင်းရှင်းလင်းလင်းမသိရပဲမြန်မာဘက်ကနေဘင်္ဂလားဒေ့ရှ်ကိုအဓိကအများဆုံးတင်ပို့နေတဲ့ရေချိုငါးတင်သွင်းမှုကိုပါလက်တလောကန့်တက်ထားတာကြောင့်ကုန်တယ်တွေနဲ့ငါးမွေးမြူရေးသမားတွေအခက်ကြုံနေရပြီးကုန်သွယ်မှုပမာဏကျဆင်းလာတာဖြစ်တယ်လို့တခိုင်းပြည်နယ်ကုန်တယ်နဲ့ဆက်မှုလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးတင်အောင်ဦးကလည်းပြောပါတယ
်အဲကျွန်တော်တို့သုံးလပိုင်းကုန်ဒေးလပိုင်းဆန်းလောက်ကနေစပြီးတော့နည်းနည်းလေးကုန်သွယ်မှုပမာဏကတော့ကျဆင်းလာတဲ့အနေအထားတွေရှိပါတယ်အဓိကတော့ဒီသူတို့ဖက်ရဲ့ policy ကလည်းသူတို့မှာသူတို့နိုင်ငံရဲ့ policy တော့ရှိမှာပေါ့လေဒီဟာကတော့ဒါကျွန်တော်တို့ကတော့တိတိကျကျဘယ်ဟာကိုလက်ခံလဲဘာညာတော့ကျွန်တော်တို့တိတိကျကျတော့ကျွန်တော်တို့ကတော့မသိဘူးရဒါပေမဲ့ခုနပြောသလိုပေါ့သူတို့လိုချင်တဲ့အမျိုးအစားနောက်ပြီးတော့ဒီပုတ်တိုးတွေတဲ့ပစ္စည်းဆိုရင်တော့သူတို့ဘက်ကတော့ဥစားပေးပြီးတော့လုပ်တယ်လို့တော့ကျွန်တော်တို့လည်းသိထားပါတယ်ဒါပေမဲ့ဒီအထက်မှာတော့ကျွန်တော်ငါးတော့မပါသေးဘူးလို့သိနေရတယ်ပေါ့လေလက်ရှိအရင်တော့ဆိုရင်တော့ဒီငါးဒီချုံကတင်ပို့မှုကကျွန်တော်တို့ဒါပို့ကုန်အကုန်လုံးရဲ့60ရာခိုင်နှုန်းနာဆက်နင်းပါလောက်ထိတောင်ရှိတယ်ပေါ့လေဒါရေချုံကလက်ရှိကတော့ရေချုံကတော့လုံးဝရက်တန့်သွားတယ်ဆိုတဲ့အနေအထားရှိပါတယ်အဲကျန်တဲ့ဒီချက်တန်လို့ဂျင်းတို့ကတော့သူတို့လိုချင်တဲ့ဟိုပစ္စည်းဆိုလို့ချင်းသူတို့ဘက်ကအမှားရှိတယ်ဆိုရင်တော့အဲ့လောက်ပဲသူတို့ဘက်ကပြန်ငွေလွှဲပေးနိုင်တယ်ဆိုတဲ့အနေအထားတော့ရှိပါတယ်ဗျအ
ခုလိုမြန်မာပို့ကုန်တင်ပို့မှုတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကကန့်တန့်လိုက်တာကြောင့်မောင်တော်နယ်ဇက်ကုန်သွယ်ရေးစခန်းမှာကုန်ပစ္စည်းတွေပျက်စီးရတာရှိနေတယ်လို့နယ်ဇက်ကုန်သွယ်ရေးကိုမိခိုလုတ်ကင်စားတောက်နေတဲ့ဒေသခံအလုပ်သမားတွေလည်းအလုတ်ကန်ရှားပါအခက်ကြုံနေရတယ်လို့မောင်တော်နေဇာကုံတဲ့အတင်တို့ကထဥအောင်ဆန်သိန်းက VOE ကိုပြောပါတယ
်အဟိုကကွန်ဖီဒီတီကွန်ကွန်ပီယောလောက်မရောခုနုနေတော့မိငါတော့ရွေးလေဟိုကဦးရည်ဒီကွန်ပီစီတော့ကွန်လာလိမလာတော့ဘူးလေအဲဒီဝေလဲရှိမှဟိုကကွန်မာရတာကိုနော်ဒီအဲဝေလဲမရှိရင်အဲ့ဒီပီစီယူပြီးတော့ဒီမော်တော်မတော်တိုင်းဆုံးရှုံးမှုပဲရှိမယ်လေနော
်အခုဇွန်လအတွက်မောင်တော်နေဇာကွန်ပီရေးစခန်းကနေဘင်္ဂလားဒေ့ရှ်ဘက်ကိုကုန်ပစ္စည်းတင်ပို့မဲ့ပမာဏကို
ပုတ်ကုံဒေါ်လာ3,385တန်းတွင်းကုံဒေါ်လာ3,385တန်းအထိလောက်ဆောင်ဖို့ရထားခဲ့တာပါဒါပေမဲ့လဲဇွန်လ1ရက်နေ့ကစပြီး25ရက်နေ့အထိပုတ်ကုံဒေါ်လာ3,385တန်းတွင်းကုံဒေါ်လာ3,385တန်းနဲ့ကုံတွယ်မှုပမာဏဒေါ်လာ3,385တန်းခုရှစ်တန်းသာဆောင်ရွက်နိုင်ခဲ့ပြီးရထားကြရဲ့39ခုနှစ်ရာခိုင်နှုန်းလောက်သာလောက်ဆောင်နိုင်ခဲ့တယ်လို့
ဇွန်လ29ရက်နေ့ထုတ်စစ်ကောင်စီမြမအလင်းသတင်းစာမှာဖော်ပြထားပါတယ်ခင်ဗျာဒါကတော့မြန်မာဘက်ကပို့ကုန်တွေကိုဘင်္ဂလားဒေ့ရှ်ဘက်ကကန့်သတ်လိုက်တဲ့အချိန်မှာရခိုင်နယ်စပ်ကုံတွယ်မှုတွေကျဆင်းသွားတဲ့အခြေအနေကိုဇော်ဝင်းလိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ထိုင်းနယ်စပ်မှာရောက်နေတဲ့ CDN ဆရာဆရာမတွေကြုံနေရတဲ့စိန်ခေါ်မှုအခက်အခဲတွေကြောင်းကိုတင်ပြပေးကြပါမယ်။ထိုင်းနိုင်ငံမှာတရားမဝင်နေထိုင်ရတဲ့အတွက်အလုပ်လုပ်ဖို့ကလည်းခက်ခဲသလိုလုံခြုံရေးအတွက်လည်းအချိန်ပြည့်စိုးရိမ်နေရတယ်လို့ဆရာနာသိမ်းမှုရဲ့နောက်ပိုင်း CDN လှုပ်ရှားမှုတွေမှာပါဝင်ခဲ့ပြီးတော့စစ်တပ်ရဲ့ဖမ်းဆီးမိနှိပ်ဆက်မှုတွေကြောင့်အိမ်နီးချင်းထိုင်းနိုင်ငံဘက်ကိုထွက်ပြေးခိုးလုံနေကြရတဲ့ဆရာဆရာမတွေကပြောပါတယ်။နေရက်ကိုပြန်နိုင်ဖို့ကလည်းမျှော်လင့်ချက်မရှိသေးသလိုအချိန်ကြာလာတာနဲ့အမျှအခက်အခဲတွေပုံကြရနေတယ်လို့လည်းပြောပြကြပါတယ်။ထိုင်းနယ်စပ်ရောက် CDM နီးနဲ့အာနာရှင်စန့်ကျင်ရေလှုပ်ရှားမှုတွေမှာပါဝင်ခဲ့ကြတယ်ဌာနဆိုင်ရာဝန်ထမ်းတွေတဲ့အခြေခံပညာရေးကဆရာဆရာမတွေလည်းအများပြားပါဝင်ပါတယ်အာနာသိန်းစစ်တပ်ရဲ့ဖိနှိပ်မှုတွေကြောင့်ပြည်တွင်းကနေနေရက်စွန့်ခွာခဲ့ကြရသူတွေအများပြားရှိတယ်လို့တချို့ကထိုင်းမြန်မာနယ်စပ်မှာခိုးလုံနေကြရတာပါအချိန်ကာလကြာလာတာနဲ့အမျှလုံခြုံရေးနဲ့စားတောက်နေထိုင်ရေးအခက်အခဲတွေပိုများလာတယ်လို့မဲဆောင်မ
ဟိုနေစင်းရဲ့နည်းနည်းအခက်အခဲဖြစ်တာပေါ့နော်အဆောင်တွေပါလေငားနေရတယ်ဆိုတော့နေစင်းအခက်အခဲရှိတယ်ပြီးရင်လုံထုပ်ရေးမှလည်းနည်းနည်းအခက်အခဲရှိတာပေါ့သူ့ပြောငားနေတယ်ပေါ့ဘလို့ရှင်နေစာအလုံးရှိလို့ရှင်နေစာဝင်လုံးလိုက်နားလိုက်အမျိုးအလုံးတော့အမြဲတမ်းရှိအမျိုးပဲဖြည့်ပြီးတော့နေနေရတယ်ဆင်မအစင်တော့မပြေဘူးတခါတလေရဲတွေအစ်စ်အစေးတွေတော့ရှိတယ်ဆင်မတခါတလေပေါ်ရတယ်တခါတလေမတုံရသွားတဲ့နေ့တော့ရှိတယ်မရှိတဲ့ရက်လည်းရှိအလုံးလားကျမတို့အတွက်နေဖို့စိတ်ချလုံခြုံစိတ်ချရတဲ့နေရာနဲ့တခုဖြစ်ချင်တာပေါ့နော်ဘလို့ရှင်နေဖို့စရိတ်တွေဘာတွေရတော့ကျမတို့မှလုံလာတော့မရှိဘူးပေါ့ရက်နေ့တွေလည်းကြာနေပြီဆိုတော့လေတနည်းခွဲလည်းရှိလာပြီဆိုတော့ကျမတို့ရောက်လာတာ
မဲဆောက်မှာရှိနေတဲ့အခြေခံပညာက CDN ဆရာဆရာမတွေအတွက်ဂျားကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကနေတဆင့်စံနဲ့စီလစဉ်ထောက်ပံ့ပေးနေတယ်လို့ပြောပါတယ်။နေထိုင်စားသောက်ဖို့အခြေခံစည်းတွေအပြင်အခြားလိုအပ်ချက်တွေကြောင့်အလုပ်လုပ်ကင်မှုကလည်းတရားဝင်နီးလန်းနဲ့အခက်ခဲနေလို့ကြုံရကြပန်းလုပ်နေရတဲ့အခြေအနေမှာရှိနေတာပါ။ရတဲ့ဝင်ငွေနဲ့အိမ်ငှားကတော့မလုံလောက်ဘူးလို့မဲဆောက်မြို့ကအခြေခံပညာရေး CDN ဆရာဆရာမတွေနဲ့နှီးဆက်သူတို့ကအခုလိုပြောပါတယ်။
အင်္ဂါလေးရတဲ့အခါကျတော့ဒီအင်္ဂါစိတ်ရည်တွေအားလည်းတော်တော်လေးဝင်နေတယ်။ဝင်ငွေကလည်းဟိုဒီပတိမရှိတဲ့အခါကျတော့အင်္ဂါဖေးရှင်မှုသိက္ခာတွေစာဖို့တောက်ဖို့ကိစ္စတွေဘယ်လိုမှတော်တော်လေးကပ်တည်လင်သာနိုင်ကြတယ်။ဟိုအဓိကတော့အခြေခံပညာရေးအားဆက်ရဆက်အမှားတွေပို့ပြီးဒုက္ခရောက်တယ
်။ CDM ဆရာဆရာမတွေအပါအဝင်မဲဆောက်ကိုထွက်ပြေးခိုးလုံနေကြသူတွေကိုအခြေခံစားနပ်ရိက္ခာမျှဝေထောက်ပံ့ပေးနေတဲ့ညူးမြန်မာဖောင်ဒေးရှင်းကတော့အခုနောက်ပိုင်းအလှရှင်တွေရဲ့အခက်အခဲတွေကြောင့်ရိတ်ခါရှောက်ထားနိုင်တဲ့သူတွေထဲမှာအခြေခံပညာရေးက CDN ဆရာဆရာမတွေမပါဝင်တော့ဘူးလို့ပြောပါတယ်။ဒါပေမဲ့သူတို့ရဲ့မိသားစုဝင်တွေကတော့လိုအပ်ရင်ရှောက်ထားနိုင်တယ်လို့ညူးမြန်မာဖောင်ဒေးရှင်းအဖွဲ့မန်နေဂျာမဟီမာကပြောပါတယ်
။ကျမတို့ဒီ CDM တွေအတွက်ကိုဘယ်လိုပုံစံနဲ့ဒီလိုမျိုးရွေးချယ်ဖြစ်သွားလဲဆိုတော့ကျမတို့ဒီရိတ်ခါနဲ့ပတ်သက်ပြီးတော့ပေးတဲ့အလှရှင်တွေဘက်ကနေပြီးတော့ဘတ်ဂျက်အခက်အခဲပေါ့နော်။သူတို့ကဒီတစ်နှစ်နဲ့တစ်နှစ်ကျော်ကာလအတွင်းမှာသူတို့ကဒီရှောက်သမျှလူတိုင်းကိုပေးခဲ့ပြီးတော့အခုဒီနောက်ပိုင်းကြားတဲ့ခါကျတော့သူတို့ရဲ့ဘတ်ဂျက်တွေမှာအခက်အခဲရှိလာတယ်ပေါ့နော်။အဲ့ဒါအတွက်ကိုစီးဝေးတိုင်မြင်လိုက်တဲ့အခါကျတော့ဒီ CDM တွေမှာဆိုလို့ရှိရင်စစ်သား CDM ရှိမယ်၊ရဲ CDM ရှိမယ်ပြီးလို့ရှိရင်တခြားသော CDM တွေပေါ့နော်။အဲ့ဒါမျိုးတွေကိုကျမတို့ကဟိုထောက်ပံ့မှုမပေးနိုင်တော့ဘဲနဲ့ဒီ MUG တို့ဘာလို့ကနေပြီးတော့ CDM ညီမတွေကိုထောက်ပံ့တာရှိတယ်ပေါ့နော်။တခုရှိတာကကျမတို့ကရဲ CDM စစ် CDM ဆိုရင်တော့မိသားစုဝင်တွေပါကျမတို့အနေနဲ့ထောက်ပံ့မှုမပေးနိုင်တော့ဘူးပေါ့နော်။ဒါပေမဲ့ပညာရေး CDM ၊ကျန်းမာရေး CDM တခြားသော CDM တွေအားလုံးကတော့CDM ခရီးကန်ရှင်တွေကိုဒါကျမတို့မပေးတာပေါ့နော်။သူတို့မိသားစုတွေကိုတော့ကျမတို့ရှောက်သမျှကိုအကုန်ပေးနေတယ်ဆရာမ။အဲ့လိုမျိုးအနေထားလေးတော့ရှိတယ်ပေါ့နော်။သူတို့မိသားစုCDM ကလွဲလို့မိသားစုဥပမာ9ယောက်ထဲမှာတယောက်က CDM ပါတယ်ပေါ့။ကျန်းမာရေး CDM ပါတယ်ဆိုကျန်တဲ့၄ယောက်ကိုကျမတို့ကဆောက်ခိုင်းနေပေါ့နော်ပြီးရင်ကျမတို့တို့တော့ကိုပြီးပါတယ်ဆရာမအဲ့လိုမျိုးအစီအစဉ်လေးနဲ့တွားနေပါတယ်ကိုကဟုတ်
အခြေခံစားနေကမျှဝေထောက်ပံ့နေတဲ့အစီအစဉ်ကနေအခုလိုအကူအညီတွေဆက်မပေးနိုင်တော့တာကြောင့် CDM တွေအနေနဲ့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUGC မှာတိုက်ရိုက်တောင်းခံကြဖို့လည်းတိုက်တွန်းထားပါတယ် CDM တွေကတော့သူတို့အနေနဲ့ထိုင်းနိုင်ငံမှာတရားမဝင်နေထိုင်ရတာဖြစ်တဲ့အတွက်အလုံအကိုင်းနဲ့စားဝတ်နေရေးအတွက်အကူအညီတွေလိုအပ်နေတာဖြစ်ပါတယ်မြန်မာနိုင်ငံအတွင်းဖိနှိပ်မှုတွေကြောင့်မဲဆောက်မှာခိုးလုံနေရတဲ့မြန်မာအများအပြားတရားဝင်နေထိုင်ခွင့်မရှိတာကြောင့်ထိုင်းအာဏာပိုင်တွေရဲ့ဖမ်းဆီးထိန်းသိမ်းတာကိုလည်းမကြာခဏဆိုသလိုခံရလေးရှိပါတယ်ရှင်
။ဒါကတော့ထိုင်းနယ်စပ်ရောက်စီဒီယန်ဆရာဆရာမတွေကြုံနေရတဲ့အခက်အခဲတွေကြောင့်ကိုမက်ခင်လေးကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာအိမ်ကြီးချင်းထိုင်းနိုင်ငံမှာရင်ကျော်ပိတ်ဆို့မှုကိုဘယ်လိုမျိုးနည်းပညာတွေနဲ့ဖြေရှင်းနေသလဲဆိုတာကိုပြပြပေးပါမယ်။ကမ္ဘာနိုင်ငံတွေထဲမှာရင်ကျော်ပိတ်ဆို့မှုအများဆုံးနိုင်ငံတစ်ခုဖြစ်တဲ့ထိုင်းနိုင်ငံရဲ့ဘန်ကောက်မြို့တော်မှာတော့နောက်ဆုံးပေါ်အဆင့်မြင့်နည်းပညာတွေကိုအသုံးပြုပြီးတော့ရင်ကျော်တွေသွာလာရေးအဆင်ပြေချုံ့မှုအောင်စတင်ဆောင်ရွက်နေပြီဖြစ်ပါတယ်။ဒီကြောင့်အပြည့်အစုံကိုထိုင်းနိုင်ငံမြို့တော်ဘန်ကောက်ကနေမတ်ညိုညိုလင်းကသတင်းပေးပို့ထားပါတယ်ရှင်။
ဘန်ကောက်မြို့တော်မှာရင်ကျော်ပိတ်ဆို့တာတွေကိုတက်တာချုံးမွေးစေဖို့အလူလျောက်စီမံခန့်ခွဲတဲ့ခင်မီအစ်စ်မြင့်ဤပညာတွေနဲ့စမ်းသပ်ဆောင်ရွက်နေပြီလို့တာဝန်ခံတွေကဒီရက်ပိုင်းအတွင်းမှာပဲကြေညာခဲ့ပါတယ်။အစ်စ်မြင့်ခင်မီဤပညာတွေတုံးတဲ့စနစ်ကို Rama 6 လမ်းမကြီး Racha Witi လမ်းပိုဟိုယိုထင်းလမ်းတွေနဲ့ Pratibha လမ်းတွေကအချက်ချာလမ်းစုံ73ခုမှာဂျိုက်ကားလို့ထင်ရှားတဲ့ဂျပန်နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအေဂျင်စီရဲ့အကူအညီနဲ့တက်ဆင်လိုက်တာပါ။ဘန်ကောက်မြို့ရဲ့ရင်ကျော်သွားလာရေးမှာအကြောင်းမျိုးမျိုးနဲ့မကြာခဏပိတ်ဆို့တတ်တဲ့အနေအထားတွေကြောင့်အခက်အခဲတွေဖြစ်နေကြရတာပါ
။ထိုင်းမှာကားချစ်တဲ့အနေအထားဘယ်လိုလဲဆိုတော့အခုကကျွန်တော်တို့ကားတက်စီကားလာကျော်သွားမယ်။အခုကျော်သွားမယ်ခီးကဥပမာတနင်္လာလောက်ကြာတော့ကွာ။ကားချက်ပြီးဆိုရင်အခုအဲ့ဒီခီးကိုတနင်္လာခွဲလောက်သွားရမယ်။နောက်ပြီးတော့တက်စီကရိုးရိုးသွားရတဲ့100ဆိုရင်ကားချက်ပြီးဆိုရင်150လောက်ပို့ပြီးတော့ပေးရမယ်။အဲ့လိုမျိုးအခက်အခဲလေးရှိတယ်ကွာဘန်ကောက်မှာ။အခုကျွန်တော်ဘယ်လိုပြောမလဲ။ဟိုကခြေရတဲ့ပိုင်းရှိတော့ကွာ။ခြေရပိုင်းရှိဆိုကိုကဟိုသွားရမဲ့အခြေရ7နိုင်ရော7နိုင်ဆိုကိုကထားရမှာ6နိုင်ထိုးလောက်ကိုထားမှာ။ထိုးနိုင်ထိုးထားပြီးတော့ကိုကကိုလောက်ရရှိတာလောက်ရမယ်။နောက်ပြီးတော့ကိုသွားမဲ့အကားခဲကိုသွားမယ်။အဲ့လိုမျိုးသွားပြီးတော့ဘယ်လိုမျိုးပြောမလဲ။ကိုကဒေလို့ကားနဲ့ကိုသွားပြီးကိုခြေရနေအောင်ဒါမဲ့အချိန်မီမရောက်တော့ဆိုတာကိုကသူ့ရဲ့တာတက်စီပဲဖြစ်ပါပြစ်ဒါလည်းကိုသွားမှကိုရဲ့ဘယ်လိုပြောမလဲ။ကိုခြေရနေအောင်အချိန်မီရအောင်ကအဲ့လိုမျိုးလေးပါ။အခုကျွန်တော်တို့တစီနဲ့ကားနဲ့ကြိုက်ပြီးဆိုရင်အခုကားတွေကသွားဖို့အဆင်မပြေတော့ဆိုကျွန်တော်တို့ဒီခုဆိုင်ကယ်တွေစီမံဆိုင်ကယ်တစီတွေနောက်ပြီးတော့ဘာလဲလှေတွေစီတော့အခုကမ်းခြေအနည်းငယ်ဆိုလှေတွေစီမံနောက်ပြီးတော့ထိုင်းနိုင်ငံမှာရက်ထားတွေပါစီမံအဲ့ဒါလေးတွေပါအခုကျွန်တော်တို့သွားမဲ့ဟာကိုကကားနဲ့သွားဖို့အဆင်မပြေတော့ဘူးဆိုရင်အဲ့ဒီကျွန်တော်ပြောတဲ့ဆိုင်ကယ်တို့ရက်ထားတို့ဒီလှေတို့နဲ့သွားဖို့အဆင်ပြေတော့အဲ့လို
ဘန်ကောက်မြို့ရောအနှံမှာရင်ကျော်ပိတ်ဆို့တာတွေမဖြစ်ရအောင်နေ့တိုင်းရင်ထိန်တပ်ဖွဲ့ဝင်1000လောက်တုံးနေရပြီး900လောက်ဟာအချက်ပြမီးပွိုင်တွေမှာတာဝန်ယူနေကြရတာပါမြို့ရောအနှံကရင်ကျော်သွာလာမှုအနေအထားတွေကိုအချိန်နဲ့တပြေးညီချိတ်ဆက်ဖြေရှင်းတဲ့စနစ်ကိုထိုင်းနိုင်ငံမှာအရင်ကတည်းကတုံးခဲ့ပေမဲ့မော်တော်ယာဉ်အသုံးပြုတာတွေတနေ့တဲ့တနေ့ပိုပြီးများလာတာမို့နောက်ဆုံးပေါ်ခင်မီအစင်းမြင့်ဤပညာတွေတုံးပြီးဖြေရှင်းမှုစီစဉ်တာလို့မြို့ရောဝန်ယုံကထုတ်ပြန်ပါတယ်အစစ်မြင့်ဤပညာတွေအရာဘန်ကောက်မြို့တော်အနှံမှာရင်ကျော်သွားလာတဲ့အခြေအနေကိုကြည့်တဲ့ကင်မရာတွေတပ်ဆင်ထားပြီးအသွားလာလွယ်ကူဖို့အတွက်လမ်းကျောပိတ်ဆို့နေရင်လမ်းလွှဲတာတွေအရေးပေါ်လမ်းကြောင်းတွေရင်ကျော်အနေထားပြသတာတွေကိုတိုးချဲ့တပ်ဆင်ပြီးဖြည့်ရှင်းလုပ်ဆောင်တာလို့ပညာရှင်တွေကဆိုပါတယ်။လာမယ့်2026မှာဘန်ကောက်မြို့တော်တစ်ခွင်လုံးသွားလာရေးအစဉ်ပြေလွယ်ကူဖို့ကုကဲနိုင်အောင်အစစ်မြင့်ခင်မီဤပညာသုံးကရိယာတွေကိုလမ်းစုံလမ်းကွာနေရာ900ထိတိုးချဲ့တက်ဆင်သွားမယ်လို့လေတာဝန်ခံတွေကပြောပါတယ်ရှင်။ကျွန်မညီညွတ်လွန်ပ
ါ။ဒါကတော့ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာရင်ကျော်သွားလာရေးအဆင်ပြေချုံးမွေ့စေဖို့အတွက်နည်းပညာတွေကိုတုံးပြီးတော့ဆောင်ရွက်နေတဲ့အကြောင်းသတင်းကိုဘန်ကောက်မြို့တော်ကနေမတ်ညွညိုလင်းကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။တော်ရရှင်နေနေနဲ့ကျမတို့ VOA မြန်မာပိုင်းကထုတ်လင်းခဲ့တဲ့အစီအစဉ်တွေသတင်းတွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်ကျမတို့ VOA မြန်မာပိုင်းရဲ့ email လိပ်စာ burmese@voanews.com ကိုပေးပို့နိုင်ပါတယ်ရှင်။မကြခင်ထုတ်လင်းပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့ကြာသပတေးနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းဒေသကသတင်းလွှာအစီအစဉ်တွေနားဆင်ရဖို့ရှိပါတယ်ရှင်။
VOA အစီအစဉ်တွေကိုရေဒီယိုရုံမြင်တင်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ
်။မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American အသံရဲ့ကြာသပတေးနေ့ညထုတ်လင်းချက်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်ရှင်။ည10:00နာရီထိထုတ်လင်းပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5889နဲ့စနေတနင်္ဂနွေမှာတော့လိုင်းလက်မီတာ190 kHz 1505တို့ကနေတိုက်ရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။ကျန်းမာရေးကဏ္ဍနဲ့တိုင်းရင်းဒေသကသတင်းလွှာအစီအစဉ်မတိုင်ခင်မှာတော့အရင်ဆုံးဦးအောင်ခင်မြမအရေးသုံးသက်ချက်ကိုတင်ပြပေးကြပါရစေ။ဒီသတင်းပတ်မှာတော့လက်နက်ငယ်ကဆုံးဖြတ်မဲ့စစ်ပွဲဆိုတဲ့ခေါင်းစဉ်နဲ့သုံးသပ်ထားပါရစေ။ပြည်သူ့ကာကွယ်ရေးတပ် PDF တွေရဲ့လက်ထက်ကိုခြေမုံရေး rifle တွေစစ်တပ်နဲ့တွေကာပိုင်လောင်ချာစတဲ့ခင်မီလက်နက်ငယ်တွေရောက်ရှိလာတာကတော့ຫນွေဦးတော်လိုင်းရေးကိုအောင်ပွဲခံမဲ့အရေးလက္ခဏာဖြစ်တယ်ဆိုတာကိုဥအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ပြထားတာရှူစာနာဆင်ပါရှင်။
စစ်ကောင်စီဟာသူတို့ချုပ်ကန်လို့မရတော့တဲ့ဒေသတွေကိုလေတပ်အင်အားသုံးပြီးအကြီးအကျယ်တိုက်ခိုက်နေပါတယ်။ရဲရဲဆက်ဆက်ဘုံကျဲပြီးပြစ်ခတ်တိုက်ခိုက်ခံရတဲ့ပြည်သူပြည်သားတွေဟာအညံ့ခံလိုက်မယ်လို့စစ်ကောင်စီကမျှော်လင့်နေပုံရပါတယ်။ဒါပေမဲ့လေချောင်းကအပေါ်စီးရတာဟာစစ်ပွဲကိုအဆုံးဖြတ်ပေးမှာမဟုတ်ပဲ PDF တွေလက်ထဲရောက်လာတဲ့ခြေမုံရေး rifle ကာဘိုင်စက်တနလောင်ချာစတဲ့ကေတုံးလက်နဲ့တွေကသာအဆုံးဖြတ်ပေးမှာဖြစ်တယ်လို့စစ်မှုရေးရာသုတေသီအန်တိုနီဒေးဗစ်ကမေလ19ရက်နေ့ထုတ် Asia Times မှာသုံးသပ်ပါတယ်ဒီနေ့အစောပိုင်းမှာမောင်းပြန် rifle စစ်တနတ်နဲ့အခြားလက်နဲ့ငယ်တွေပြန်ပွားလာပုံဟာထူးခြားတဲ့အတွက်စစ်ပွဲအခြေအနေကိုပြောင်းလဲစေပါတယ်ယူကရိန်းကိုပေးတဲ့စစ်ရေးအကူအညီရဲ့တရားခိုင်နှုန်းလောက်ကသာရမယ်ဆိုရင်စစ်ကောင်စီကိုမြန်မြန်ဖယ်ထုတ်နိုင်လိမ့်မယ်လို့ NUG ကာကွယ်ရေးဝန်ကြီးဦးရင်မွန်ဗိုလ်ချုပ်ဂုံမွန်နဲ့မင်းကိုနိုင်တို့ကဇွန်လ23ရက်နေ့ထုတ် USIP မှာစာရန်ရေးထားပါတယ်။နိုင်ငံခြားအကူအညီမရပေမဲ့ຫນွေဦးတော်လှန်ရေးသမားကတော့ဒူမီတနတ်နေရာမှာခေတုံးလက်နဲ့တွေရောက်လာတာကြောင့်စိတ်ဓာတ်မြင်မာတက်ကြွနေကြပါတယ်။
တရုတ်လို့ AK-47 ခြေမုံရေး rifle ဒါမှမဟုတ်ဓာတ်ငွေ3မောင်းမြန်တနတ်ကာပိုင်နဲ့လောင်ချာတွေဟာ PDF တွေရဲ့တိုက်ခိုက်မှုစွမ်းရည်ကိုထက်မြက်စေပါတယ်အမေရိကန်လို့ M60 မောင်းမြန်နဲ့ M4 ကာပိုင်တွေအပြင်ဂျာမန်လို့ HK-33 ခြေမုံရေး rifle တွေကလည်း PDF လက်ထဲရောက်နေပါပြီကြည်အတောင့်ရေပြစ်ခတ်နိုင်တဲ့နှုံထိရောက်မှုအကွာအဝေးတိကျမှုစတာတွေအများကြီးတိုးတက်ကောင်းမွန်လာပါတယ်40မမလောင်ချာနဲ့ RPG တွေလည်းရှိနေပါပြီ PDF ကိုအရင်ဆုံးအကူအညီသူဟာတိုင်းရင်းသားလက်နက်ကိုင်တွေပါကရင်ကရင်နီနဲ့ချင်းတိုင်းရင်းသားလက်နက်ကိုင်တွေဟာຫນွေဦးဒေါ်လာရေးကိုအရင်ဆုံးထောက်ခံအားပေးသူတွေပါကချင်း KNA ကလည်း NUG ရဲ့မဟာမိတ်ဖြစ်ပါတယ်ကြားနေတယ်ဆိုတော့ဝါကတော့လက်နက်ရောင်းစားဖို့ဝန်မလေးတာမို့ဝါလက်နက်တွေလည်းຫນွေဦးဒေါ်လာရေးတပ်ဖွဲ့တွေလက်ထဲတနည်းမဟုတ်တနည်းနဲ့ရောက်နေပါတယ်
ဝါနဲ့ကချင်တွေထုတ်လုပ်တဲ့ခြေမုံရေး rifle ကိုပုံစံ81လို့လူသိများပါတယ်တရုတ်လို့ AK-47 ဖြစ်ပါတယ်ပြင်စင်ဆေးကြောစရာမလိုပဲခြေတောင်ပေါင်း15,000အထိပြင့်နိုင်တာမို့စိတ်ချရတဲ့ခြေမုံရေး rifle လို့ပြောနိုင်ပါတယ်တိုင်းရင်ပလောင်လွတ်မြောက်ရေးတပ်ဟာဝါနဲ့နီးစပ်တဲ့အကျိုးကျေးဇူးတွေကိုခံစားနေရပါတယ်ပုံမှန်စစ်တပ်3လက်နက်ခဲယမ်းကိုထိုင်းနိုင်ငံဘက်ကတင်သွင်းနေတာကြားပါပြီဗီယက်နမ်စစ်ပွဲကအကျွင်းအကြံတွေအပြင်ထိုင်းစစ်တပ်ကခိုးထုတ်တဲ့ခေမီမောင်းပြန်တနတ်အမျိုးမျိုးကိုလည်းလက်နက်မောင်းကိုဈေးကွက်မှာဝယ်ယူနိုင်ပါတယ်။ဒီအချက်ကိုထိုင်းမြန်မာနယ်စပ်မှာဖမ်းဆီးရမိတဲ့လက်နက်တွေကတက်တေပြနေပါတယ်
။ပြည်သူ့ကာကွယ်ရေးတပ် PDF တွေကိုယ်တိုင်ထုတ်လုပ်တဲ့လက်နက်ခဲယမ်းတွေလည်းရှိပါတယ်။အာဏာသိမ်းတပ်ကိုစွန့်ခွာလာသူတွေဦးစီးပြီးလက်နက်ပစ္စည်းထုတ်လုပ်နိုင်အောင် NUG ကစီစဉ်ထားပါတယ်။2021ခုနှစ်နောက်ပိုင်းကစပြီးမောင်းသူမဲ့လင်းရင် drone စစ်စင်ရေးကို PDF တွေကတီထွင်နိုင်တာဟာຫນွေဦးဒေါ်လာရေးရဲ့ထူးခြားချက်တစ်ခုဖြစ်ပါတယ်။ဒ drone စစ်စင်ရေးကနေပစင် motor နဲ့ဒုံးကြီးပြထုတ်လုလာနိုင်တာကိုတွေ့ရပါတယ်။ဒါပေမဲ့2022နှောင်းပိုင်းမှာကပ္ပစထုတ် MA1 ချီမိုရေး rifle နဲ့ MA3 carbine တနတ်တွေကိုအာနာသိန်းတက်စီကသိမ်းဆီးရမိတာကြောင့်ရန်သူလက်နဲ့ကိုလက်နဲ့ဖြစ်သွားတဲ့တာရကတွေလည်းရှိပါတယ်။စကန်သိန်းတိုက်ပွဲတွေများလာလေလေ motor စစ်တနတ်နဲ့ RPG တွေရရှိလာလေလေဖြစ်ပါတယ်။ဒါပေမဲ့စစ်စခန်းကြီးတွေကိုသိမ်းပိုက်နိုင်လောက်တဲ့အထိလက်နက်အင်အားတော့မရှိသေးဘူးလို့ဆိုပါတယ်။ဒီအတော်အတွင်းရဲစခန်းတွေကိုလည်းတိုက်ခိုက်သိမ်းပိုက်ပြီးလက်နက်ပစ္စည်းတွေသိမ်းယူရနိုင်ခဲ့ပါတယ
်။တရုတ်လုံမြေပြင်ဝဟင်းပြစ်ပကုံးတပ်မန်ပက်ဒုံးကိုဝါနဲ့မြောက်ပိုင်းတပ်ဖွဲ့အချို့ကကင်ဆောင်ကြောင်းသိရပါတယ်။ပကုံးတပ် FN6 ဟာတရုတ်လုံဖေနုမြပြန်လို့အဓိပ္ပာယ်ရပါတယ်။2013လောက်ကစပြီးစီးရီးယားပျောက်ကြားရဲ့လက်ကင်ဒုံးလဲနဲ့ပြစ်လာပြီးရဟယင်ကိုပြစ်ချရမှာနာမည်ရပါတယ်။တိုင်းပလောင်တက်ကချင်တက်ကိုကန်တက်ရခိုင်တက်နဲ့ဝတ်တက်တွင်မှာ FNC မြားပြန်ဒုံးရှိနိုင်တယ်လို့မှတ်စာကြပေမဲ့ပြစ်ခတ်တဲ့သတင်းတော့မကြားရသေးပါဘူး။နောက်တစ်ခုကတော့ short tight ဒုံးလို့လူတီများတဲ့တရုတ်လုံ109မမတာတို့ပြစ်ဒုံးကြီးဖြစ်ပါတယ်။MNDA ခေါ်ကိုကန်တပ်ဖွဲ့ကအရင်ဆုံးသုံးပြီးနောက်ပိုင်းမှာကချင်ရခိုင်တိုင်းပလောင်တပ်တွေသုံးကြပါတယ်။နှစ်ဘင်းတပ်ပြစ်စင်မှာအတွဲလိုက်ပြစ်နိုင်တယ်လို့ဒလုံးချင်းပခုံးထမ်းတဲယူကမြေပြင်မှာချပြီးတော့လည်းပြစ်နိုင်ပါတယ်။ဒီနည်းရဲ့အားနည်းချက်ကပြစ်မှတ်ကိုဓာတ်ရိုက်ထိမှန်ဖို့ခက်ခဲတာပါပဲ။ဒါပေမဲ့ပောက်ကွဲမှုဧရိယာပေး40ပတ်လည်းရှိပြီး9မိုင်အထိပြစ်နိုင်တာကြောင့်လူကြိုက်များတာဖြစ်ပုံရပါတယ်။အခုတော့ PDF တွေကပြည့်စင်အမျိုးမျိုးတီထွင်ပြီးပြတ်ကတ်နေတာတွေ့ရပါတယ်ခင်ဗျာ
။ပြည်သူ့ကာကွယ်ရေးတပ် PDF တွေရဲ့လက်ထဲကိုခြေမုံရေးခင်မီလက်နက်ငယ်တွေရောက်ရှိလာတာကຫນွေဦးတော်လန်ရေးအောင်ပွဲခံမဲ့အရေးလက္ခဏာဖြစ်တယ်ဆိုတာကိုဥအောင်ခင်ကရေးသားပြီးတော့ကိုညံဝေးအောင်နဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီစီဇန်ကိုကြာသာပတင်းနေ့ညနဲ့မနေ့ပြန်တောက်ကြမနေ့ခင်မှာလည်းတလှည့်ပြန်ပြီးထုတ်လင်းပေးမှာဖြစ်ပါတယ်ရှင်။တိုင်းရင်းဒေသကသတင်းလွှာတွေမတိုင်ခင်မှာတော့အပတ်စဉ်ကျမ်းမာရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်မှာတော့ဝိုင်းတောက်တာအယူဆမှားမှုနဲ့အရက်တောက်များပြီးတော့ရောဂါဖြစ်မှုကြောင့်ပြောပြပေးထားပါတယ်။ဝိုင်းတောက်တာကြောင့်နှလုံးရောဂါကာကွယ်ပေးနိုင်တယ်ဆိုတာကတော့တကယ်မဟုတ်ပါဘူးအရက်ပမာဏများသွားတာကြောင့်သာယောဂါဆုံးဖြစ်စေတာလို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါဗျ။ဝိုင်းနဲ့တခြားအရက်တွေတောက်တာကဘလို့ပုံများသွားနိုင်ပါသလဲဘလို့ယောဂါတွေကိုဆက်ပြီးတော့ဖြစ်ပေါ်စေနိုင်ပါသလဲဒီအကြောင်းကိုအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကင်ဆာစင်တာကလျာအထွေထွေဆေးရုံကြီးကတက်ကြီးယောဂါအထုကုသမားတော်ကြီးဒေါက်တာမျိုးမြောင်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့ကျန်းမာရေးခန္ဓာမှာတင်ဆက်ထားတာရှုစားနာဆင်ပါရှင်
โอเคသမားတော်ကြီးဒေါက်တာမျိုးမြောင်ခင်ဗျာကျွန်တော်တို့အရက်နဲ့အသက်အရွယ်ရလာမှုချိန်သာမခိုက်တော့တာကိုပြောရမှာပြီးခဲ့တဲ့ပတ်တွေတုန်းကတော့ဆရာကြီးအုံနောက်မှညာထိခိုက်တာနောက်အရက်နဲ့ပတ်သက်ပြီးယူဆမှားတော့တချို့ ਨੇ သွေးတို့ဆီးတို့ကင်ဆာဖြစ်နိုင်ပုံတွေကိုအဓိကပြောပြီးမှာဒီတစ်ခေါက်တော့ဆရာကြီးနောက်ထပ်အယူဆမှားတာနဲ့နောက်ထိခိုက်ပုံတွေကိုဆက်ပြောမှာမို့အရင်တစ်ခေါက်ဆရာစပြောခဲ့တဲ့ဒီကာဒီယိုမိုက်ယိုပသီလို့ခေါ်တဲ့နှလုံးကြက်တာထိခိုက်တာကနေစပြီးတော့ရှင်းပြပေးပါလားဆရာကြီ
းဒီကာဒီယိုမိုက်ယိုပသီဖြစ်ကုန်ဖြစ်စေရုံနဲ့မကသေးဘူးနောက်တစ်ခုကဒီကျွန်တော်တို့ခေါ်တာ binge drinking ပေါ့အရက်ကိုအများကြီးအလွန်ကျွံတောက်တဲ့စားပေါ့နော်ထားမှာတော့လူတစ်ယောက်ကတငယ်ချင်းနဲ့စုပြီးတော့တပတ်ကို2ရက်အရက်ကိုတောက်နိုင်မူအောင်ဒီမူလေတွေတောက်မယ်ဆိုပြီးတော့ကျွန်တော်ခေါ်တာ binge drinking ပေါ့တောက်နိုင်တဲ့လောက်တောက်ပြီးတော့အဲ့မျိုးတောက်တဲ့လူတွေတော်တော်များများမှာနောက်တစ်ခုကဖြစ်စေတတ်တာဒီနှလုံးရဲ့နှလုံးခုန်တဲ့နှုံးပေါ့နော်ကျွန်တော်တို့ဒီခေါ်တာအရစ်သမီးယားခေါ်တာပေါ့ဒီနှလုံးခုန်မမှန်တဲ့ယောဂါတွေဖြစ်စေတတ်တာပေါ့ဆိုတော့နှလုံးခုန်မမှန်တဲ့ယောဂါဘာဆိုလဲဆိုတော့သူကနေပြီးတော့နှလုံးခုန်မမှန်တဲ့ယောဂါကျွန်တော် atrial fibrillation လို့ခေါ်တာပေါ့ဒီမှာတော့အဲ atrial fibrillation ဖြစ်တဲ့လူတွေကြတော့မဖြစ်လဲဆိုတော့ဒီလေဖြတ်တိုက်ဖြစ်စေတတ်တယ်ဘာလို့ဆိုတော့နှလုံးကခုန်မမှန်တော့တဲ့ခါကျတော့နှလုံးထဲမှာသွေး blood clot ပေါ့နော်သွေးကလေးတွေဖြစ်လာတယ်ဖြစ်လာတဲ့အဲ့သွေးကလေးတွေရတယ်ပြီးတော့နှလုံးခုန်ရင်းခုန်နေတစ်ချက်မှာသူကခန္ဓာကိုယ်လွင့်သွားတဲ့ခါကျတော့အုံနောက်မှာသွားပြီးတော့လေဖြတ်တာသွားဖြစ်တာပေါ့နော်အဲ့တော့ဒီရက်တောက်တာနဲ့ရက်တောက်တဲ့လူတွေမှာ even though ကျွန်တော်တို့ဒီ binge drinking မလုပ်ဘူးဆိုတော့မှပုံမှန်ရက်ကိုနေတိုင်းခဏခဏတောက်တယ်ထားပါတော့အမေတငယ်ရဲ့လည်းစမတောက်ဒါပေမဲ့ဒီနေ့လိုအိမ်မှာ၃ခွက်အမြဲတောက်တယ်ညစာစားရင်းနဲ့အဲ့ဒီလူတွေလည်းရေရှည်မှာကြတော့ဒီကျွန်တော်ခေါ်တဲ့ atrial fibrillation ဒီနှလုံးခုန်မှမှန်တဲ့ယောဂါတွေဖြစ်လာတဲ့အခါကျတော့သူတို့တက်ကလေဖြတ်ဖို့အခွင့်အရေးကပုံများသွားတယ်အဲ့ဒါဒီနှလုံးမှာထိခိုက်တဲ့ဟာပေါ့။နောက်ဒီအရက်တောက်တဲ့ကြောင့်မလို့ဘတ်သွေးတိုးတဲ့အခါကျတော့အဲ့သွေးတိုးယောဂါနဲ့ပဲဒီနှလုံးသွေးကြောပြတ်ပြီးတော့လေဖြတ်တာလည်းဖြစ်နိုင်ပါသေးတယ်။ဘာလို့ဆိုတော့ဒီလေဖြတ်တယ်ဆိုတာနှမျိုးပေါ့နော်။ဒီအဲ့သွေးကလေးတွေသွားပိတ်လို့လေဖြတ်တာလားဒီသွေးကြောတွေပေါက်ပြီးတော့လေဖြတ်တာလားပေါ့။ဆိုတော့အရက်ကြောင့်အရှင်းပြောရင်တော့လေဖြတ်တာနှမျိုးစလုံးနဲ့ဖြစ်နိုင်တာပေါ့
။ဟုတ်ကဲ့ဆရာ။ဒီနေ့မှာရက်နဲ့ပတ်သက်ပြီးတော့တချို့ယူဆထားတာပေါ့နော်။တချို့လည်းတွေ့ရှိချက်လို့ပြောကြပါတယ်။ဒီအထက်မှာဝိုင်းတောက်လို့ရှိရင်ဒါနှလုံးအားကောင်းစေနိုင်တယ်ပေါ့ဆရာနော်အဲ့ဒီပုံမှာဆရာဘယ်လို
ဟုတ်ကဲ့
တုံ့ပြန်ခြင်းလဲ
အရင်ကောင်းတဲ့မိကုန်းမှာဆိုတော့အရက်ကတော့နောက်ဆုံးကျွန်တော်ဒီ medical research တွေမှာကြည့်တာဒီ alcohol content တွေပဲကြည့်ကြတာပါကျွန်တော်ဝိုင်းရပိုကောင်းတယ်လို့ဒီ whiskey ကပိုဆိုးတယ်လို့တော့မဟုတ်ပါဘူးအဓိကကတော့ alcohol content ပေါ့နော် concentration ပေါ့
ပါတဲ့ပမာဏပြင်ရပေါ့နော
်ဟုတ်တယ်ဆိုတော့ oxygen ပမာဏပြင်ရဘီယာတောက်တဲ့လူနဲ့ဘီယာတပလင်းတောက်တဲ့လူနဲ့ဝီစကီတစ်ပတ်လောက်တောက်တဲ့လူကတော့တသိရတိုင်းပဲလေဝီစကီတစ်ပတ်ကတော့ပို့ပြီးတော့ပြင်းတာပေါ့ပို့ပြီးတော့ထိတာပေါ့ဒါပေမဲ့ကျွန်တော်တို့အဓိကကတော့ဒီဝိုင်းရပိုကောင်းတယ်ဆိုတာမဟုတ်ပါဘူးပိုဆိုးတယ်ဝိုင်းရကျွန်တော်တို့နော်ဒီအထမင်းတို့ channel အသားကင်တို့နဲ့စားရတာပို့ပြီးတော့တောက်လို့ကောင်းတယ်စားလို့တောက်လို့ကောင်းတယ်ကြောင့်မလို့ပို့ပြီးတော့တောက်မိတဲ့အခါကျတော့နောက်ဆုံးကြတော့လေတကယ် alcohol in content in India တော့သွားတူတာပေါ့နော်ဆိုတော့ဝိုင်းကြမလို့မှတ်ဉဏ်ကောင်းလဲဆိုတော့ကျွန်တော်တို့ဒီ research မှာလုံးဝ evidence မရှိပါဘူးဆိုတော့ကျွန်တော် patient တွေကျွန်တော်မြင်ပြောပါတယ်အဲနှလုံးကောင်းအောင်လို့ဝိုင်းတောင်းမဲ့အစား exercise လုပ်ပါလားအစားအသောက်ကိုစင်ကျင်ပါလားဟုတ်ကဲ့အဲ့ဒါတွေကနှလုံးအတွက်အများကြီးအကျိုးရှိပါတယ်ဆိုတော့တောက်ချင်တဲ့လူရောသိတဲ့အတိုင်းပဲဒီအရက်တောက်လို့နှလုံးမှတ်ဉဏ်ကောင်းတဲ့အရက်တောက်လို့ဒီဝိုင်းတောက်လို့နှလုံးကောင်းတယ်ဆိုတာလုံးဝမဟုတ်ပါဘူးဆိုတော့ကျွန်တော်ကလေးကတခါလေးချင်းချင်းလင်းပြောချင်ပါတယ်အဲ့တော့ဝိုင်းရဘီယာထက်ကောင်းတယ်ဝိုင်းရဘူးစီးတဲ့ကံကလုံးဝမဟုတ်ပါဘူးအကျက်မှန်တယ်များဆိုးတာကြီးပါလား
ဟုတ်ကဲ့ဆရာကြီးအဲ့တော့အယူဆမှားသွားတဲ့သဘောပေါ့ဆရာနော
်ဟုတ်ကဲ့
ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကတော့ဒီကြောက်ကပ်အပိုင်းပေါ့ဆရာကြီးကြောက်ကပ်ဖေးလေးရောကြောက်ကပ်အားနေသွားတာပေါ့နော
်ဟုတ်ကဲ
့ဟာအလုပ်ကောင်းမလုပ်တော့တာပေါ့အဲ့ဒါကရောဘယ်လိုပဲပုံဖြစ်သွားတာလဲဆရာကြီ
းဒီကြောက်ကပ်ရဲ့ဒီက function ပေါ့နော်ကျွန်တော်အဓိကကြောက်ကပ်ဘာလို့လဲဆိုတော့ဒီသွေးထဲမှာရှိတဲ့မကောင်းတော့တဲ့ဒီအညစ်အကြေးတွေကိုတဲ့ waste ပေါ့နော်အဲ့မလိုအပ်တဲ့ဟာတွေကိုခြောက်ကကစစ်ပြီးတော့မှကျွန်တော်စီးရီးကနေခြောက်ကနေပုတ်ပြစ်တယ်ပေါ့ဆိုတော့ဒီရက်တောက်ချင်အဖြစ်ဒီခြောက်ကရဲ့ပုံမှန်အလုပ်ကိုသူ330ခိုက်စီတာပေါ့ဒါကြောင့်မလို့ဒီအညစ်အကြေးတွေကိုဆွန့်ပစ်ဖို့ဟာဥမှာအရင်ကလောက်မဆွန့်ပစ်နိုင်ဘူးပေါ့အဲ့တော့ခန္ဓာကိုယ်မှာအညစ်အကြေးတွေကဂျန်ကိုကုန်တင်းသလောက်မကုန်ပါဘူးပေါ့နောက်တစ်ခုကဒီရက်ကြမလို့လေdehydration ဖြစ်စေတယ်ပေါ့เนาะဒီရေ
တက်ခံချက်မှု
yeah သူကရေတွေကိုလည်းပို့ပြီးတော့ဆွန့်ထုတ်တာပေါ့ဆိုတော့ပုံမှန်အညစ်အကြေးတွေကိုမထုတ်ပြည့်အပြင်အဲ့တော့ရေတွေကိုအများကြီးစီးကနေဆွန့်ထုတ်တဲ့အခါကျတော့ dehydration ကိုဖြစ်စေတာပေါ့ကျွန်တော်ပြောလို့ခန္ဓာကိုယ်မှာရေတက်အရင်အနေဝါတော့အဲ့တော့ခန္ဓာကိုယ်မှာရေတက်အရင်အနေဝါတော့အဲ့ဒါကကြောက်ကပ်ကိုပြန်ထိခိုက်စေတယ်ဆိုတော့ကြောက်ကပ်ကိုထပ်ထိတယ်အဲ့ဒါအပြင်အရက်တောက်တဲ့လူတွေမှာအမှရေတက်နည်းတဲ့အခါကျတော့ပို့ပြီးတော့ဒီအရက်က effect ကပို့ပြီးတော့ဖို့ဆိုးတာပေါ့ဒီရေတက်အနေနဲ့လူတွေမှာအရက်တောက်တဲ့ခါကျတော့အရက်က effect ကပို့ပြီးတော့ခန္ဓာကိုယ်ကပို့ပြီးတော့ထိကြိုက်တာပေါ့အဲ့ဒါကြောင့်ရဲ့ပြီးတော့အသက်ကြီးတဲ့လူတွေမှာဒီ dehydration ပေါ့ရေတက်အနေနဲ့ကြောင့်မလို့တခြားအဲမလိုလားတဲ့ complicate ဟို
null set တွေဆိုကြတယ
်ကျိုးဆိုးကျိုးတွေပေါ့ဥပမာချုပ်လဲတာတော့မူးလဲတာတို့အဲ့ဒါတွေပါကျွန်တော်တို့ဖြစ်စေတတ်တာပေါ့
ဟုတ်ကဲ့ဆရာကြီးအဲ့တော့နောက်တစ်ခုကတော့ဒီအသေးအပိုင်းပေါ့ဆရာလက်ပြောခဲ့ပါတယ်ဒီအသေး enzyme တွေထုတ်တာနည်းသွားတာအသက်အဓိကအရက်ကိုခြေဖြဲတဲ့ခါကျတော့အသက်ကြီးရတာနဲ့များဒီအသက်ရဲ့အာကျလာပြီးတော့အသက်ကျုံတာပေါ့နော် cirrhosis တချို့လဲရေပြင်းဆွဲတာလို့ခေါ်ကြတာပေါ့
ဟုတ်ကဲ့
အဲ့ဒါအပြင်ဆရာကြီးဒီအသက်ကိုထိခိုက်တာဆရာပြောချင်တာရှိသေးလား
အဲ့ဒီကလုံတော့ပါဒီထက်တော့အော်နောက်တစ်ခုကပေါ့ဒီအဓိကတော့ဒီအရက်ကဒီ cell ခန္ဓာကိုယ်က cells ရဲ့အလုပ်ကိုသွားပြီးတော့နှောက်ရက်ပေးတာပေါ့ဒီကဘယ်လိုကြောက်ကပ်မှလဲကြောက်ကပ် cells ရဲ့ဒီအညစ်အကြေးဆွတ်တဲ့ function ကိုထိခိုက်တယ်ဒီအသေးမှလည်းဒီကင်ဆာမဖြစ်ခင်ဒီအသွေးပြင်းရေပြင်းဆွဲယောဂမဖြစ်ခင်မှာဟိုကဒီအသေးရဲ့ပုံမှန်အလုပ်ဖြစ်တဲ့ဒီခန္ဓာကိုယ်ရဲ့ဓာတ်တွေကိုညီမျှအောင်လုပ်ပေးနေတဲ့ဒီ metabolism ပေါ့နော်အဲ့ဒါကိုပါသွားထိခိုက်တာပေါ့ဆိုတော့ခန္ဓာကိုယ်မှာကတော့ဒီအသေးကျုံတဲ့ယောဂတို့အသေးခြောက်တဲ့ယောဂတို့အသေးကင်ဆာမဖြစ်ခင်မှာဟိုကပုံမှန်လုပ်နေကြဒီအသေးရဲ့ function ကိုတော့ ချိတ်ကပ်စီတာပေါ့လုတ်တင်းတလောက်ဟိုကောင်းတင်းတလောက်ကောင်းအောင်မလုပ်နိုင်ဘူးအသေးကဖြစ်တဲ့အထိ sell စီတာပေါ့နော်ဆိုတော့အမျိုးဖြစ်နေတယ်ပဲသိတဲ့အတိုင်းပဲအသက်၆တာလို့အသက်၈တာလို့အသက်ကန်ဆာဖြစ်တဲ့ခါကျတော့လေအဲကျတော့တကယ်ကိုစူးစူးရွာဖြစ်နေပြီပေါ့နော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဝိုင်းတောက်တဲ့အယူဆမှားမှုကြောင့်ကိုအထူးကသမားတော်ကြီးဒေါက်တာမျိုးမင်းအောင်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းခဲ့တဲ့ကျမကြီးကဏ္ဍပါရှင်အခုဆက်ပြီးတော့အပတ်စဉ်တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်မြန်မာပြည်တဝန်းတိုင်းရင်းဒေသကနောက်ဆုံးရအဖြစ်အပျက်တွေကို FVB ရတိုင်းရင်းသတင်းတောက်တွေကအစူးစီးတင်ဆက်ပေးထားပါတယ်
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအမီပါနေဆက်ဒေသတိုင်းသားတည်င်းနောက်တွေကနေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်င်းလွာမှာနားဆင်ရမှာတွေကတော့KNU KNL ကတမဟာရှစ်အသစ်တစ်ခုကိုအခုလာထဲမှာပဲဖွင့်လှစ်ခဲ့ပါရီကချင်လွတ်လပ်ရေးတပ်မတော် KIA နဲ့စစ်ကောင်စီတပ်တို့အကြားဝိုင်းမော်မြို့နယ်စတုံးမြို့အဝယ်မှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။မွန်ပြည်နယ်ရေးမြို့နယ်မြောက်ပိုင်းကနှစ်ကရင်ရွာထဲမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေတဲ့အရသာထိခိုက်ဒေဆုံးမှုတွေရှိခဲ့တဲ့အကြောင်းသတင်းလွှာရီတင်းမှာနားဆင်ကြရမှာပါရှင်
ကျမကနန်းဟွန်ပါရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါကရင်နီပြည်နယ်လွယ်ကော်မြို့မှာအက်တမ်တယ်လီနောနဲ့အော်ရီတူးကအင်တာနက်လိုင်းအပါအဝင်ဖုန်းလိုင်းပါဖြတ်တောက်ခံလိုက်ရပြီးမိုင်းတဲလ်နဲ့ MPT ကိုပဲသုံးလို့ရတော့တယ်လို့လွယ်ကော်မြို့ခံတွေကပြောပါတယ်ဇွန်လ29ရက်နေ့အင်ကန်နေမနက်9နာရီဝန်းကျင်ကစပြီးဖုန်းလိုင်းအင်တာနက်လိုင်းနဲ့ Wi-Fi ကိုမိုင်းတဲလ် SIM ကတစ်မျိုးကပဲသုံးလို့ရတော့တာဖြစ်ကြောင်း MPT SIM ကကိုတော့ဖုန်းလိုင်းတစ်မျိုးပဲရတော့တာဖြစ်ကြောင်းဒေတာခံတယောက်ကပြောပါတယ်ဒီမော့ဆိုအနောက်ဖက်ခြားမှာနေထိုင်သူတချို့ကတော့ဇွန်လ29ရက်နေ့ညနေပိုင်းကစပြီးအင်တာနက်လိုင်းတွေအသုံးပြုလို့မရတော့ဘူးလို့ပြောပါရယ
်ကချင်ပြည်နယ်ဝိုင်းမော်မြို့နယ်စတုံးမြို့အဝင်မှာကချင်လွတ်လပ်ရေးတပ်မတော် KIA နဲ့စစ်ကောင်စီတပ်တို့အကြားဇွန်လ26ရက်နေ့မနက်10:00လောက်မှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်စတုံးရေတခွန်အနီးရှိ KIA တပ်ဖွဲ့ဝင်တွေအခွန်ကောက်တဲ့နေရာမှာတိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပြီး KIA တိုက်ရင်3တပ်ဖွဲ့ဝင်တွေရှိတဲ့အင်ဝမ်ကောင်ရွာနဲ့စတုံးရေတခွန်ကြားကိုစစ်တပ်ကဝင်လာတာကြောင့်တိုက်ပွဲဖြစ်ပွားခဲ့တာလို့စတုံးဒေသခံတယောက်ကပြောပါတယ်ဇွန်လ24ရက်နေ့တုန်းကလည်းတနိုင်းလီတူလမ်းပေါ်က KIA တိုက်ရင်14နေမီထဲစစ်ကောင်စီတပ်ကဂျက်လီရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့ပါတယ်
KNU ကရင်အမျိုးသားစီယုံကော်တူးလီအုပ်ချုပ်နယ်မြေတပ်မဟာ၄နဲ့6အကြား KNU KNL တပ်မဟာ၈အသစ်တစ်ခုအခုလထက်မှဖွင့်လှစ်ခဲ့တယ်လို့ကရင်နိုင်ငံရေးအတိုင်းဝိုင်းကနေသိရပါဗါးအဲ့ဒီတပ်မဟာ၈နေရာဟာရေးမြုံနယ်နဲ့ရေဖြူမြုံနယ်အတွင်းထိုင်းနိုင်ငံနဲ့စတဲ့လျှောက်ဖျားသုံးစုတောင်ချီကနေတနင်္သာရီတိုင်းနဲ့စအထိတတ်မှတ်ထားပြီးတပ်မဟာ၈ဌာနချုပ်ကိုတော့ရေးချောင်းပြဖက်မှအခြေစိုက်မှဖြစ်ပါတယ် KNU KNLလေလောက်ခံတန်ရင်29တန်ရင်28တန်ရင်99တို့နဲ့ NUG လက်အောက်ခံအင်အား900လောက်ရှိတဲ့ PDF ကြားဖြူစစ်ကြောင်းဒေါနာစစ်ကြောင်းနိုင်ငနေစစ်ကြောင်းနဲ့တောင်ညိုစစ်ကြောင်းစတဲ့စစ်ကြောင်း၄ကြောင်းတို့လည်း KNL တပ်မဟာ၈လက်အောက်မှာရှိနေပါတယ် KNU တပ်မဟာ၈ဟာစစ်ကောင်စီရဲ့ရေးမြို့အခြေစိုက်စစ်စင်ရေးကုကဲမှုဌာနချုပ်စကခ19နဲ့နှိစက်နေပြီးရေးချောင်းပြအခြေစိုက်မွန်ပြည်သက်ပါတီနယ်မြေနဲ့လည်းထိစပ်နေပါတယ်
ရခိုင်ပြည်နယ်ကြောက်တော်မြို့မှာပုံမှန်905ကကြီးနဲ့တရားစွဲဆိုခံနေရတဲ့လူမှုရေးတက်ကြွလှုပ်ရှားသူကုဇော်ဝင်းအပါဝင်3ယောက်ကိုဇွန်လ29ရက်နေ့မှာအပိတပ်အမိန့်ချဖို့ရုံးထုတ်ခဲ့ပြီးမဲ့အမိန့်မချဘဲရှစ်ကြိမ်မြောက်ရုံးချင်းကိုဇူလိုင်လ10ရက်နေ့ကိုပြောင်းရွှေ့လိုက်ပါတယ်အမိန့်မချဘဲအကြိမ်ကြိမ်ရုံးချင်းပြောင်းနေတဲ့အတွက်ဖမ်းဆီးခံနေရသူတွေလည်းနစ်နာရတယ်လို့မိသားစုဝင်တွေလည်းစာဝတ်နေရေးအခက်ခဲနဲ့ကြုံနေရတယ်လို့တရားစွဲဆိုခံထားရသူတယောက်ရဲ့ဖခင်ဖြစ်သူကပြောပါတယ်ရုံချင်းပြောင်းရွှေ့ခံရတဲ့သူတွေကတော့ကြောက်တော်မြုပ်ကကုဇော်ဝင်းပန်းဖဲချောင်းရွာကစေးလိပ်ကုမ္ပဏီဝန်ထမ်းတဦးဖြစ်သူကိုမိုးစော်ထက်နဲ့ဦးကျော်တန်းမောင်တို့ဖြစ်ပြီးသူတို့ဟာလွန်ခဲ့တဲ့နှစ်ဇွန်လ20ရက်နေ့မှာစစ်တပ်ကဖမ်းဆီးခဲ့တာဖြစ်ပါတယ်
စေခံပြဖို့ဘာသာစကားအခက်ခဲနဲ့အလန်းဝေးနေတဲ့ဒေတာတွေအတွက်အင်တာနက်အွန်လိုင်းရှိရုံနဲ့ချင်းဆရာဝန်တွေနဲ့ဆွေးနွေးတိုင်ပင်လို့ရနိုင်မဲ့ ချင်းတယ်လီကျမအခမဲ့အွန်လိုင်းစေခန်းကိုချင်း Health Organization CHO ကစတင်ဖွင့်လှစ်လိုက်ပြီးဖြစ်ပါတယ်။နိုင်ငံရေးစစ်ရေးအခြေအနေနဲ့တခြားသောအခြေအနေတွေကြောင့်ကိုယ်နေရမဟုတ်ပဲတခြားနေရဒေတာအတိအကျရောက်ရှိနေတဲ့ချင်းလူမျိုးများအတွက်အထူးသဖြင့်နေမကောင်းလို့စေခန်းပြတ်တရာမှာဒေတာဘာသာစကားနားမလည်သူတွေအတွက်အဓိကရည်ရွယ်တယ်လို့ဆိုပါတယ်။ချင်းတယ်လီကျမမှာစေခန်းပြတ်မယ်ဆိုရင်အရင်ဆုံးကိုယ်ဖုန်းထက်မှာ Telegram application ကိုကြိုတင် download ထားဖို့လိုအပ်ပြီး Messenger ကနေ booking တင်ကစေခန်းပြတ်ရမှာဖြစ်ပါတယ်။အပတ်စဉ်တင်းလာကနေတောက်ကြနေတွေမှာမနေ့10နာရီကနေညနေ4နာရီအတွင်းလက်ခံဖြေကြားဆွေးနွေးကုသပေးသွားမှာဖြစ်တယ်လို့ဆိုပါတယ်
။ရှမ်းပြည်အရှိပိုင်းထိုင်းနယ်စပ်ဒါချလိမြို့ကိုပြောင်းရီတင်ပို့ရောင်းချနေတဲ့ပြောင်းကုံတယ်ရီစီကနေစစ်တပ်လက်အောက်ခံနယ်စပ်ကုံတွေကအခွန်အေးကောက်ခံနေပါတယ်။ထိုင်းဘက်ကတင်ပို့ရောင်းချမဲ့ရှမ်းပြည်တွင်းကပြောင်းရီကိုဒါချလိကုံတွေဌာနကဖေဖော်ဝါရီလ၁ရက်နေ့ကစပြီးပြောင်းအိတ်ကီလို50ပါတအိတ်ကို7,000ထိတိုးမြှင့်ကောက်ခံလာတာဖြစ်တယ်လို့ကုံတယ်တယောက်ကပြောပါတယ်။ကုံတယ်ရီကပြောင်းရီကိုထိုင်းနိုင်ငံမှာတအိတ်ဘတ်400ကျပ်ငွေ2,000ခွဲလောက်သာရောင်းရပေမဲ့ဒါချလိကူလာတဲ့လမ်းတစ်လျှောက်မှာလဲစစ်တပ်ဂိတ်တွေကပြောင်းတင်ကားတစ်စီးကို7,000ကနေ3,000အထိတောင်းခံတာတွေရှိနေတယ်လို့ဆိုကြပါတယ
်။အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ။မူပြည်နယ်ရေးမြို့နယ်မြောက်ပိုင်းကနှစ်ကင်းရွာထဲမှာယာယီစခန်းချထားတဲ့စစ်ကောင်စီတပ်ရဲတပ်ဖွဲ့ BGF အဖွဲ့မွန်ငင်းချမ်းကာကွယ်ရေးအဖွဲ့အပြင်ပြည်သူစစ်တွေပါပါဝင်တဲ့အဖွဲ့စုံစစ်ကြောင်းကို KNU KNL PDF ပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်ခဲ့ပြီးနောက်တိုက်ပွဲအပြင်းထန်ဖြစ်ပွားခဲ့ပါတယ်။အဲ့ဒီတိုက်ပွဲတွေတဲ့ MI-35 စစ်ရဟတ်ယာဉ်နဲ့ပါပစ်ကူပေးခဲ့ပါတယ်။ဒီတိုက်ပွဲထဲမှာတော့အရသာထိခိုက်သေးဆုံးမှုတွေလည်းရှိခဲ့ပါတယ်။ဒီအကြောင်းကိုတော့ရမင်းကစူးစီးထားပါတယ်
။ဇွန်လ25ရက်နေ့နေ့လယ်ခင်းကဖြစ်ပွားခဲ့တဲ့တိုက်ပွဲထဲမှာစစ်သားတယောက်နဲ့ရဲတယောက်တည်ပြီးအမြောက်တပ်ကပစ်ခတ်လိုက်တဲ့တပ်နဲ့ကြီးထိမှန်လို့အရတူမိန်ကလေးတယောက်ပွဲချင်းပြီးတည်ဆုံးပြီးသူ့မိသားစုဝင်၃ယောက်လည်းဒါရတီးတီးရက်ခဲ့တယ်လို့ဆယ်အိမ်မှုတယောက်ကပြောပါတယ်
။ရေးတယောက်ပြီးတယ်ဒါကတယောက်ပြီးတယ်ဒါရတော့ဘယ်တယောက်ရောက်မှန်းတော့မသိဘူး။စစ်ကြီးတာနဲ့တိတ်ကြောက်လေးရေးဖို့ကားရေးပန်းကျင်နဲ့ကောက်ပြီးတင်သွားလိုက်တယ်။တင်သွားလိုက်တယ်ဒီမှာသူကြိုးတိုင်းလှုပ်တယ်မလို့ရွာတော့အဲ့ဒီတယောက်တည်းပဲဟိုအဲ့ဒီသမိသားစုပဲလေအဲ့ဒီဘာလဲဟောကြောင်းလာတယ်။သားတယောက်ဒါရပြင်းတယ်နောက်သူ့အဖေဒူးကောင်းကဒါရပြင်းတယ်အဲ့ဒီဟာကမော်ပြန်ရောက်ဝင်မော်ပြန်သိကုတယ်။အဲ့ဒီဟာကဘာလဲဟိုအနောက်တက်ကအလုံးကြီးကြလို့တည်းက
ရွာမြောက်ဘက်ရဲစခန်းမှာတိုက်ပွဲဖြစ်ပွားနေချိန်နှစ်ကရင်ရွာကနေ၄မိုင်လောက်ဝေးတဲ့အမြောက်တပ်ဖြစ်ခတ်လိုက်တဲ့လက်နက်ကြီးတစ်လုံးဟာရွာနောက်ဘက်မော်မျိုးသားစာတင်ကျောင်းအနီးကလူနေအိမ်မှာကြားရောက်ပတ်ကွယ်ပြီးအခုလိုတေဆုံထိမှန်မှုတွေရှိခဲ့တာပါ။နှစ်နာရီကြာပြန်လည်ဖြစ်ခတ်ကြပြီးပူပေါင်းတပ်ဖွဲ့တွေရွာကထွက်သွားပြီးတော့မှ MI-35 စစ်ရဟရင်ရောက်လာတာဖြစ်တယ်လို့ဆယ်အိမ်မှုကဆိုပါတယ်။စရရင်ကပြစ်ခတ်လိုက်တဲ့လူနေအိမ်အချို့ထိမှန်ခဲ့တယ်လို့အခုလိုတိုက်ပွဲတွေထပ်ဖြစ်လာမှာကိုစိုးရိမ်တာကြောင့်နှစ်ကရင်ရွာသားတွေဟာရွာကနေယာယီပြောင်းရွှေ့ထွက်ခွာနေကြပြီးလမိုင်းကအမျိုးတွေစီမှာတွားနေတာတွေလည်းရှိတယ်လို့နှစ်ကရင်ရွာသူတယောက်ကပြောပါတယ
်။လမိုင်းကလာခဲ့တော့ကိုကလည်းမလုံမြိုင်မတွားနိုင်ဘူးလေ။အိမ်မှာပဲကိုမြင်ချင်တော့ဒီလူမျိုးခက်ခဲဖြစ်သွားလို့မြန်ရွာကိုလာရတော့ကိုကတော့ကိုဆိုင်ထဲမှာရုံးစာကြတော့တနေ့လည်းမဟုတ်တနေ့နေ့ရက်လည်းမဟုတ်ပြန်မရလည်းမသိဘူးဆိုတော့သူများအိမ်မှာလည်းကိုအဲ့ဒါမလုပ်ချင်ဘူ
းနှစ်ကရင်ကျေးရွာဟာအင်ဂျင်2000လူဦးရေ1000ဝန်းကျင်ရှိတဲ့ရေမြောက်ပိုင်းအစွန်ဆုံးကရွာလေးဖြစ်ပါတယ်မော်ရွာဖြစ်ပြီးနှစ်30အတွင်းတိုက်ပွဲတစ်ကြိမ်တစ်ခါမှဖြစ်တာမျိုးမရှိခဲ့ပါဘူးလို့ဆိုကြပါတယ်ရှင်
ဆရာနာရှင်စနစ်ကိုမဆုံးမနစ်အန်တုသွားတဲ့ဆလိုင်းတင်မောင်ဦးကိုအတူယူလေ့ကျင့်တိစောက်သွားကြဖို့သူကြဆုံးချင်း58နှစ်ပြည့်နေ့မှာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ယာယီသမ္မတကပြောဆိုတိုက်တွန်းလိုက်ပါတယ်ကိုရော့ဘတ်ကစူးစီးထားပါတယ်
အခုနှစ်ဇွန်လ26ရက်နေ့ဟာချင်းတိုင်းသားចောင်းသားခေါင်းဆောင်ဆလိုင်းတင်မောင်ဦးကြဆုံးခဲ့တာ58နှစ်တင်းတင်းပြည့်မြောက်ခဲ့ပြီဖြစ်ပါတယ်သူကြဆုံးခဲ့တဲ့အောင်မြေဖွယ်အခမ်းအနားကိုဂျာကာလာချင်းမျိုးသားတိုင်ပင်ခံကောင်စီ ICNCC ရဲ့ဦးဆောင်မှုနဲ့အွန်လိုင်းကတဆင့်ကျင်းပပြုလုပ်ခဲ့ကြပြီးအဲ့ဒီအခမ်းအနားမှာ NUG သမရဒူဝါလရှိလာကတိုက်တွန်းပြောဆိုလိုက်တာဖြစ်ပါတယ
်အသက်နဲ့ခန္ဓာကိုယ်ကိုပဒနာမထားပဲဆက်အနာရှင်စနစ်ကိုမဆုံးမနဲ့အတုသွားတဲ့ဆလိုက်တင်မောင်ဦးရဲ့တတိသွေးကိုကျွန်တော်တို့ရဲ့တောလန်တော်ဒွေသားများအဖြစ်အထူးယူလက်ချင်းတွေဆောက်သွားကြဖို့ပြောချင်ပါတယ်
စစ်အာဏာရှင်စနစ်ကိုစန့်ကျင်အန်တုခဲ့တဲ့ကျောင်းသားခေါင်းဆောင်စလိုင်းတင်မောင်ဦးဟာ1986ခုနှစ်ဇွန်လ26ရက်နေ့မှာရန်ကုန်မြို့အင်းစိန်အချင်းထောင်ထဲမှာစစ်အာဏာရှင်ဗိုလ်ချုပ်နေဝင်ကတိတ်တဆိတ်ကြိုးပေးကွပ်မျက်ခဲ့တာဖြစ်ပါတယ်။သူဟာမြမသမိုင်းမှာပထမဦးဆုံးကြိုးပေးကွပ်မျက်ခံရတဲ့ကျောင်းသားဖြစ်ပြီးကြိုးပေးကွပ်မျက်ခံရချိန်မှာအသက်25နှစ်ပဲရှိသေးတာဖြစ်ပါတယ်။စလိုင်းတင်မောင်ဦးရဲ့ရုပ်ခန္ဓာဟာကျဆုံးသွားခဲ့ပြီးဖြစ်ပေမဲ့သူ့ရဲ့ယုံကြည်ချက်နဲ့ယက်တီချက်တွေဟာဒီနေ့ချိန်ထိရှင်သန်နေဆဲဖြစ်ပြီးသူ့ရဲ့ပြတ်သားတဲ့ယက်တီချက်ကိုအလေးမြတ်ပြုလေးစားဆံပြထားကြဖို့လေယာယီသမရကပြောပါတယ
်ဆလိုက်တမောဦးဟာယုတ်ခန္ဓာအပြင်ကျဆုံးသွားပေမဲ့ဆလိုက်တမောဦးရဲ့ယုံကြည်ချက်နဲ့ယက်တီချက်ကတော့မသေးဆုံးသေးပါဘူးအလုံးလုံးလက်ရှိနေပါသေးတယ်အသက်ငယ်ပေမဲ့မြမတနိုင်ကလုံးစစ်ဖနက်ရဲ့နင်းပြအောက်ကရုံးထွက်အောင်ဆလိုက်တမောဦးဟာသူ့ရဲ့ယက်တီချက်ကိုပြပြတာတာပြတ်တာကဲဖြစ်ပါလေဒါဒီကိုပြန်လည်အောင်မြည်ပြီးကျွန်တော်တို့ဟာ slide တင်မောင်ဦးရဲ့ပြတ်သားတဲ့ရည်တည်ချက်ကိုအလေးအမြတ်ပြုချပါဆိုလို့ကျွန်တော်အနေနဲ့တိုက်တွန်းချင်ပါတယ
် slide တင်မောင်ဦးဟာကျူးစင်ပေါ်မတက်ခင်သူ့ကိုကြိုးပေးကွပ်မျက်မဲ့စစ်အာဏာရှင်လက်ပါစီတွေကိုစစ်ဖနှက်အောင်မှာငါဘယ်တော့မှဒူးမထောက်ဘူးငါရဲ့ခန္ဓာကိုယ်ကိုတတ်လို့ရချင်ရမယ်ဒါပေမဲ့ငါရဲ့ယုံကြည်ချက်နဲ့ခံယူချက်တွေကိုတော့ဘယ်တော့မှတတ်လို့မရနိုင်ဘူးဆိုပြီးရဲရဲတောက်ပြောဆိုခဲ့ပါတယ်အရှူချင်းတိုင်းသားတယောက်ဖြစ်တဲ့စလိုင်းတင်မောင်ဦးဟာ1969ခုနှစ်ကျွန်းဆွယ်အရေးခင်1984ခုနှစ်အလုတ်သမားအရေးခင်ဦးတန့်အရေးခင်1986ခုနှစ်မိုင်းရပြီအရေးခင်တို့မှပါဝင်လှုပ်ရှားခဲ့ပြီးမတ်လ22ရက်နေ့မှာဖမ်းဆီးချင်းခံခဲ့ရပါတယ်အဲ့ဒီနောက်ဘူချုံနေဝင်ဦးဆောင်တဲ့မဆာလာစစ်အစိုးရကတေးတန်ချမှတ်ခဲ့ပြီး1986ခုနှစ်ဇွန်လ26ရက်နေ့စနေနေ့မနေ့လင်းအားကြီးချိန်မှာအင်းစိန်ထောင်အတွင်းတိတ်တဆိတ်ကျူးကိုမြတ်ခံခဲ့ရပါတယ်ခင်ဗ
ျအခုဆက်ပြီးတော့တရင်ချင်းချက်ကိုနားဆင်ကြရမှာပါရှင
်လွယ်ကော်မြို့မှာမိုင်းတဲနဲ့ MPT ကလွဲလို့ဂျာနယ်လိုင်းတွေဖုန်းလိုင်းရောအင်တာနက်လိုင်းမှာဖြတ်တောက်ခံထားရပါတယ်ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့စစ်ကောင်စီတပ်တို့ကြားဝိုင်းမော်မြို့နယ်စတုံးမြို့အဝင်မှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်
ရှင်တွေကနားဆင်နေကြကြတာကတော့နယ်စပ်ဒေသအတိုင်းသားသတင်းတော့တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျမအာမီပ
ါ FVP ကတိုင်းရင်းသတင်းတော့တင်ဆက်ပေးခဲ့တဲ့အပတ်စဉ်တိုင်းရင်းသတင်းတော်အစီအစဉ်ကိုရှုစားနာဆင်ကြရတာဖြစ်ပါတယ်ရှင်ကြာသပတေးနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲကျမတို့ထုတ်လင်းခဲ့တဲ့အစီအစဉ်တွေကိုမနက်ဖြန်တောက်ကြမနက်ခင်းမှလည်းတက်လှည့်ပြန်ပြီးထုတ်လင်းပေးမှာဖြစ်ပါတယ်ရှင်အစီအစဉ်တွေအဆုံးမတက်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဝင်းမင်းတက်လှည့်ပြောပြပေးပါရှင
်ယူကရိန်းကစားတော့ဆိုင်ကိုရုရှားဒုံးနဲ့တိုက်ပြီးသေဆုံးသူထပ်တို့ကတိုက်ခိုက်မှုမှာကူညီတယ်လို့တန်တရားရှိသူကတော့ဖန်ထားပြီးပြစ်ဒဏ်ကြီးပေးဖို့ရှိနေပါတယ်ယူကရိန်းရဲ့ခရမစတောက်စ်မြို့ကစားတော့ဆိုင်ကိုတိုက်ခိုက်မှုကြောင့်သေဆုံးသူဒီနေ့တူထက်တွေ့ပြီးစစ်သူပေါင်းသေဆုံးသူက12ယောက်ထိတိုလာချိန်မှာသမ္မတဗလော်ဒီမာဇယ်လန်စကီကဒီရုရှားတိုက်ခိုက်မှုကိုကူညီပေးခဲ့သူတွေကိုအမြင့်ဆုံးအပြစ်ဒဏ်ပေးရမယ်လို့ပြောလိုက်ပါတယ်သမ္မတဇယ်လန်စကီကခုလိုကြမ်းဖက်မှုမှာကူညီလို့မရဘူးဆိုတာနားမလည်သေးသူတွေကိုအရေးယူမှာကိုရမယ်အခုပြစ်မှတ်ပြပေးသူကိုလည်းနိုင်ငံတော်တစ္ဆာဖောက်မှုနဲ့ဖမ်းဆီးတရားဆွဲထားပြီးတစ်သက်တစ်ကျွန်းအထိအပြစ်ဒဏ်ချနိုင်တယ်လို့မနေ့ညကမေကွန်တဲထက်ပြောခဲ့ပါတယ်ခင်ဗျာပြင်သစ်မှာတော့အခုအပတ်အစောပိုင်းလူငယ်တူးကိုပြင်သစ်ရဲတပ်ဖွဲ့ကပြစ်ကတ်ခဲ့တာကိုဆက်ကျင်ဆန္ဒပြတဲ့သူ150လောက်ကိုမြို့တော်ပါရီနဲ့တခြားမြို့တွေမှာဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။ပြင်သစ်ပြည်ထောင်စုဝန်ကြီးဂျယ်ရယ်ဒိုမနင်ကအခုလိုဖမ်းဆီးလိုက်တဲ့သူတွေကိုအပြင်စူပူအောင်ကြမှုတွေကိုမတားဆီးတဲ့သူတွေကိုလည်း Twitter လူမှုကွန်ရက်ကနေအပြင်းထန်ပစ်တင်ဝေဖန်လိုက်ပါတယ်။မြို့တော်ခန့်မှတွေစာတင်ကြောင်းတွေနဲ့ရဲစခန်းတွေကိုမီးရှို့တဲ့လုပ်ရဟာသီးခံနိုင်စရာမရှိတဲ့တိုင်းပြည်ကုန်သိက္ခာထိခိုက်စေတဲ့လုပ်ရဖြစ်တယ်လို့ဝန်ကြီးဒမန်နင်ကဆက်ပြောခဲ့ပါတယ်ခင်ဗျာအမေရိကန်အနေနဲ့တော့တရုတ်အနေနဲ့ငြင်းချမ်းစွာတရုတ်နဲ့အတူငြင်းချမ်းစွာရှင်တွဲနေထိုင်ရမယ့်နိလန့်ကိုရှာမရမယ်လို့နိုင်ငံခြားရေးဝန်ကြီးကပြောလိုက်ပါတယ်အမေရိကန်နဲ့တရုတ်နှစ်နိုင်ငံလုံးဟာကမ္ဘာမြေပုံပေါ်ကနေပျောက်သွားမှာမဟုတ်လို့အခုလိုမဖြစ်မနေလုပ်ရမှာလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကနယူးယောက်မြို့နိုင်ငံခြားရေးကောင်စီဆွေးနွေးပွဲမှာပြောခဲ့ပါတယ်ခင်ဗျာ
ဂျွန်လ29ရက်နေ့ကြာသာရေးနေ့ညရဲ့နောက်ဆုံးရသတင်းကြေညာကိုကိုဝင်းမင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကအလိမ္မာဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်အင်ဂျင်နီယာတွေကတော့ရှောင်းကန်ချမ်နဲ့ဂျက်စတင်သွေးစတို့ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောရရှင်များနဲ့တကွအမြမပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြည့်ကြပါစီရှင်။
This program has come to you from the Voice of America, Washington.